Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်စက်တင်ဘာလ25ရက်ကြာတာပတင်းနေ့ညပိုင်း9:30အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမကတော့နောင်လောပါဒီညနေ့အစီအစဉ်မူအဖြစ်တင်ဆက်ပေးပါပါ
ကျွန်တော်တော့အောင်ပါဒီညဘက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးမှာပါပြင်သစ်တိုက်လေရင်ကအီရတ်နိုင်ငံထဲမှာရှိတဲ့ IS စစ်သည်ကြွားတွေကိုလေကြောင်းကနေတိုက်ခိုက်နေတာနောက်အီဘိုလာရောဂါကူးစက်ပြန့်ပွားမှုကိုတာစီအချိုးပန်းနဲ့အနေနဲ့နောက်ထပ်ခရမ်းသုံးခုကိုတရားခွဲထားဖို့ Sierra Leone အစိုးရကအမိန့်ထုတ်ပြန်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါနားလောင်ရေ
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့
ဒီနေ့အတိအကျအဖြစ်ကဒီ road map နဲ့တက်ဆိုင်တာပါပဲနောက်ပြီးတော့မှလည်းဟို3ပွင့်ဆိုင်နဲ့9ပွင့်ဆိုင်န
ဲ့ NCCD အဖွဲ့ကောင်းဆောင်ဦးနိုင်ဟန်တာကပြောသွားတာပါဒီအကြောင်းပြေဆုံးကိုမကြာခင်ကြားရမှာပါနောက်ပိုင်းမှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးဆွေးနွေးပွဲတွင်တယောက်ဆုံးနေဆဲခါကာဘိုရာစီတောင်းတက်သမားနှုတ်ဦးကိုပြည်တွင်းပြည်ပရှာဖွေရေးအဖွဲ့တွေကမြေပြင်ရောဝေဟင်ကပါရှာဖွေနေတဲ့တည်င်းတွေနဲ့အတူမြန်မာကလေးစစ်သားအရေးတွေပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးဦးအောင်ခင်ရဲ့မြမအရေးတုံသက်ချက်နဲ့တိုင်းရင်းတည်င်းလွာတွေကိုနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးတော့နောက်ဆုံးရတည်င်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
ဆီးရီးယားရှေ့မြောက်ပိုင်းကရေနံတန့်စင်တဲ့စစ်ရုံတရုံကိုအမေရိကန်ဦးဆောင်တဲ့မာမီအဖွဲ့ကလေကြောင်းကနေတိုက်ခဲ့ရမှာစစ်သည်ကြွ14ယောက်နဲ့အရသာ5ဦးသေဆုံးသွားတယ်လို့ဆီးရီးယားရေးတက်ကြွလူရှာသူတွေကပြောပါရတယ်။ DR El Zo Data ကိုညဘက်မှာလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ Britain ခြေစိုက်ဆီးရီးယားလူခွင့်ဆောင်ကြည့်အဖွဲ့ကကြာတာပရင်းနေ့ဒီကနေ့မှာပြောဆိုပါရတဲ့ IS စစ်သည်ကြွတွေကိုချေမှုန်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအနေနဲ့ American Sorry Arabia နဲ့ UAE နိုင်ငံတွေကဆီးရီးယားနိုင်ငံအရှေ့ပိုင်းမှာလေကြောင်းတိုက်ခိုက်မှု73ကြိမ်ပြုလုပ်ခဲ့ပါတယ်။စစ်သည်ကြွတွေအတွက်တနေ့ကိုအမေရိကန်ဒေါ်လာ2တန်းထိဝင်ငွေရရှိနိုင်တဲ့ရေနံသန့်စင်ရေးစက်ရုံတစ်ခုကိုလည်းတိုက်ခိုက်ခဲ့တဲ့အကြောင်းအရှိအလေပိုင်းဒေသစစ်စင်ရေးကုကဲရေးအမေရိကန်စစ်ဌာနချုပ်ကပြောပါတယ်မနေ့တုန်းကတော့အစ္စလာမ်စွန့်ရောက်ဖွဲ့ ISIS လိုမျိုးစစ်သွေးကြွအဖွဲ့အစည်းတွေနဲ့အတူတိုက်ခိုက်ဖို့ပြည်ပကတိုက်ခတ်သူတွေတော်ရောက်တာကိုနှိမ်နှင်းဖြိုခွဲရေးဆုံးဖြတ်ချက်တည်းရက်ကိုအမေရိကန်သမ္မတဘရက်ဥဘားမားသဘာဝတိဖြစ်ဆောင်ရွက်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးကနေတညီတညွတ်တည်းဆုံးဖြတ်လိုက်ကြပါတယ်စစ်သည်ကြွားရီနဲ့အတူတိုက်ခိုက်ဖို့ပြပသွားတာဒါမှမဟုတ်တိုက်ခိုက်ရေးအတွက်တခြားလူတွေကိုစီယုံစုဆောင်တာတွေကိုရာဇဝတ်ပြစ်မှုအဖြစ်သက်ဆိုင်ရာနိုင်ငံတွေကသတ်မှတ်ပြီးအေးအေးယူယူဆုံးဖြတ်ချက်ကိုလူမျိုးရေးကောင်စီကထောက်ခံမဲ့15မဲကန့်ကွက်မဲမရှိနဲ့ဗုဒ္ဓဟူးနေ့ကအတည်ပြုဆုံးဖြတ်လိုက်တာပါနိုင်ငံ80ကျော်ကပြပတိုက်ခိုက်သူ15,000ကျော်ဟာမကြသေးခင်နှစ်တွေအတွင်းစီးရီးယားနိုင်ငံကိုတွားရောက်ကြတယ်လို့အမေရိကန်သမ္မတဥပမာကပြောရတယ်ဒါပေမဲ့လည်း ISIS အဖွဲ့နဲ့တခြားအစွန်းရောက်အုပ်စုတွေကိုနှိမ်နှင်းဖို့ရာဆုံးဖြတ်ချက်တွေချမှတ်နေုံနဲ့မလုံလောက်ဘူးလို့လည်းသမ္မတဥပမာကသတိပေးပြောဆိုပါရခင်ဗျာ
အီရန်သမ္မတဟာဆန်ရူဟာနီအနေနဲ့ကုလသမဂ္ဂထွေထွေညီလာခံမှာဒီနေ့မေကွန်းပြောဖို့ရှိရမှာအစ္စလမ်စွန်းရောက် IS အဖွဲ့ချင်းချောက်မှုနဲ့လက်ရှိနျူကလ িয়ার ရွေးဆွေးနွေးပွဲတွေအပေါ်အထူးအာရုံစိုက်ပြောဖို့အလားအလာရှိနေပါတယ်တကယ်တော့သမ္မတရူဟာနီအနေနဲ့အမေရိကန်ဦးဆောင်တဲ့တပ်တွေကအစ္စလာမ်အစွန်းရောက်စစ်သွေးကြ IS အဖွဲ့ကိုလေကြောင်းတိုက်ခတ်မှုနဲ့စပြီးစစ်ဆင်လာတဲ့အပေါ်အပြင်းထန်ဝေဖန်လာခဲ့ပါတယ်သူကစစ်ရေးရာဒီစစ်သွေးကြပြဿနာကိုဖြေရှင်းလို့ရမှာမဟုတ်ဘူးလို့ဆိုလာခဲ့ပါတယ်သမ္မတရူဟာနီကပဲဒီ IS စစ်သွေးကြအဖွဲ့စဖြစ်တည်လာခဲ့တာကအီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအမေရိကန်ကစပြီးစစ်ဆင်တိုက်ခတ်ခဲ့လို့ဖြစ်တယ်ဒီအမေရိကန်စစ်ဆင်ရေးမတိုင်ခင်ကဒီ IS အဖွဲ့ဆိုတာလည်းမရှိခဲ့ဘူးဒီစစ်စင်ရတာမရှိခဲ့ရင် IS လည်းပေါ်လာမှာမဟုတ်ဘူးလို့မနေ့ကပဲဝေဖန်ခဲ့ပါတယ်။အီရန်သမ္မတရူဟာနီအနေနဲ့ပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့လည်းကုလသမဂ္ဂညီလာခံကျင်းပရဲ့နယူးယောက်မြို့မှာမနေ့ကသမိုင်းဝင်တွေ့ဆုံခဲ့ပါတယ်။1989ခုနှစ်ကတည်းကမထွေးပြစ်ခဲ့ကြတဲ့ဒီနိုင်ငံခေါင်းဆောင်တွေဟာပထမဆုံးထူးထူးခြားခြားတွေ့နိုင်ကြတာဖြစ်ပါတယ်။အီရန်အနေနဲ့သူ့နိုင်ငံဘက်ကနျူကလ িয়ার စီတင်ကိုရှော့ပေးပြီးနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့ခံရတာကိုရုတ်သိမ်းပေးဖို့ကမ္ဘာအင်အားကြီး6နိုင်ငံဖြစ်တဲ့ American, Britain, ပြင်သစ်ဂျာမနီရုရှားတရုတ်တို့နဲ့တောက်လျှောက်ဆွေးနွေးလာခဲ့ပါတယ်ခင်ဗျာ
ပြင်သစ်တိုက်လေရင်တွေကအီရတ်နိုင်ငံထဲမှာရှိတဲ့ IS စစ်သည်ကြွတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းပြင်သစ်ကပြောပါရယ်အီရတ်နိုင်ငံကစစ်သည်ကြွတွေကိုတိုက်ခိုက်နေတဲ့ American ဦးဆောင်တဲ့မာမိတ်တပ်ဖွဲ့နဲ့အခုလအစောပိုင်းမှာပြင်သစ်ကစတင်ပူးပေါင်းဆောင်ရွက်ခဲ့တာပါဒီတော့တွင်ပြင်သစ်သမ္မတ François Hollande ကကာကွယ်ရေးကောင်စီအရေးပေါ်အစည်းအဝေးကျင်းပဖို့စီစဉ်ခဲ့ပါတယ်ပြင်သစ်နိုင်ငံသားတောင်တက်သမားတယောက်ကို IS နဲ့ဆက်နွယ်နေတဲ့ Algeria နိုင်ငံကစစ်သည်ကြွအုပ်စုတစ်ခုကခေါင်းဖြတ်ကွပ်မျက်လိုက်ပြီးတဲ့နောက်သမ္မတကအခုလိုအစည်းအဝေးခေါ်ယူဖို့ဆောင်ရွက်ခဲ့တာပါအီရန်နိုင်ငံပေါ်ပြင်သစ်အနေနဲ့လေကြောင်းကတိုက်ခိုက်နေရပြီးရပ်ဖို့တောင်းဆိုပြီးအသက်55နှစ်အရွယ် အာဗီကိုဒဲလ်ကိုစစ်သွေးကြွတွေကကွပ်မျက်ခဲ့တာပါ။စီးရီးယားနိုင်ငံအတွင်းအမေရိကန်ကဒုတိယအကြိမ်လေကြောင်းတိုက်ခိုက်မှုအပြီး IS စစ်သွေးကြွတွေအနေနဲ့စစ်ပွဲကနေဆုတ်ခွာလို့ရကြင်မှာဆုတ်ခွာလိုက်ပါလို့အမေရိကန်သမ္မတဥဘာမားကပို့တုံးနေမှာပြောပါရဲ။ IS စစ်သွေးကြွတွေအတွက်အကြမ်းဖက်သမားတွေစုဆောင်းလို့ရအောင်ကမ္ဘာတဝန်းအကြမ်းဖက်မှုတွေဖြစ်ပေါ်အောင်ဖန်တီးနေတာတွေကိုနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံအတွင်းသမ္မတဥဘာမားကပြစ်တင်ဝေဖန်လိုက်ပါရဲ။ဒီလိုအကြမ်းဖက်သမားတွေနဲ့ဆွေးဆက်ဆွေးနွေးစရာအကြောင်းလည်းမရှိသလိုလူသက်သမားတွေနားလည်တဲ့ဘာသာစကားဟာအင်အားသုံးချေမှုနာပဲဖြစ်ပါလိမ့်မယ်။ဒါကြောင့်အမေရိကန်အနေနဲ့ဒီသင်မင်းတမန်ကွန်ရက်ကိုချေမှုဖို့နိုင်ငံတကာနဲ့လက်တွဲဆောင်ရွက်သွားပါမယ်ဆိုပြီးတော့လဲသမ္မတဥဘာမားကပြောပါရယ်။ညီလာခံစာဖွင့်ပွင့်ခြင်းအစောပိုင်းမှာတော့ကုလသမဂ္ဂအထွေထွေတွေ့မှုဘန်ကီမွန်ကဒေတာရင်းကအဆွမ်းရောက်ဖွဲ့ရအကြောင်းနိုင်ငံခေါင်းဆောင်တွေအနေနဲ့ပုံမှန်လင်းလင်းဆွေးနွေးကြဖို့တိုက်တွန်းခဲ့ပါရယ်။လွန်ခဲ့တဲ့ပတ်သက်မှာပဲ IS စစ်သွေးကြော်တွေဟာစီးရီးယားမြောက်ပိုင်းကလူပေါင်း3,000ကျော်ကိုနေရက်ကနေအိုးအိမ်ဆွတ်ခွာထွက်ပြေးအောင်လုပ်ခဲ့ကြပါရယ်။
ဆီယာလီယိုနိုင်ငံမှာတော့အီဘိုလာရောဂါကူးစက်ပြန့်နှံ့မှုကိုဒါစီယေချိုးပန်းတဲ့အနေနဲ့နောက်ထပ်ခရိုင်သုံးခုကိုလူဝင်လူထွက်မရှိစေဘဲတရားခွဲထားဖို့အစိုးရကအမိန့်ထုတ်လိုက်ပါတယ်။နိုင်ငံမြောက်ပိုင်းကပို့လိုကိုနဲ့ဘွန်ဘာလီပြီးတော့နိုင်ငံတောင်ပိုင်းကမိုရန်ဘာခရိုင်တွေကိုအခုလိုတရားခွဲလိုက်တာဟာအဲ့ဒီဒေသကလူတွေအတွက်အခက်အခဲဖြစ်စေနိုင်ပေမဲ့တခြားသူအများကြီးရဲ့အသက်ကပိုအရေးကြီးနေတယ်လို့သမ္မတအာနက်စ်ကိုရာဘာလီကိုရာမာကပေါ်တူးနေမှာပြောလိုက်ပါတယ်။နိုင်ငံမှာရှိတဲ့ခရိုင်14ခုတည်းကနှစ်ခုကိုတော့အစောပိုင်းကတည်းကတိကျခွဲနေထိုင်စေခဲ့တာဖြစ်တယ်လို့တနိုင်ငံလုံးမှာ3ရက်ကြာအိမ်ပြေမထွက်စေပဲယောဂါပိုးရှိသူတွေကိုပိုက်စိတ်တိုက်လက်လံရှာဖွေကူတာပေးပြီးရပ်ပိုင်းအတွင်းနောက်ထပ်ဒီလိုအမိန့်ထပ်ထုတ်ပြန်လိုက်တာပါနိုင်ငံတော်အခြေအနေအားနိုင်ငံရဲ့အခြေအနေအားပြင်းပြင်းထန်ထန်ဆက်လက်ဆိုးဝါးနေပြီးတပြည့်ချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောဆိုလိုက်တယ်လို့ဆီယာလီယွန်မှာယောဂါကူးစက်သူပေါင်း1940နဲ့သေဆုံးသူပေါင်း9,569ယောက်ရှိနေပါပြီအနောက်အာဖရိကမှာစုစုပေါင်းအီဘိုလာရောဂါကူးစက်ခံရသူပေါင်းက6,100ကျော်ရှိလာနေပြီးလူပေါင်း2,918ယောက်ဟာဒီရောဂါကြောင့်သေဆုံးခဲ့တယ်လို့ WHO ကဒီနေ့ထုတ်ပြောလိုက်ပါတယ်။ရောဂါကူးစက်မှုတန်းဆိုးဝါးဆုံးခံခဲ့ရတဲ့ဂီနီ၊လိုင်ဘေးရီးယား၊ဆီယာလီယွန်နိုင်ငံတွေမှာနောက်ထပ်ကူးသားမှုအထောက်အကူပြုပစ္စည်းကိရိယာတွေလိုနေတယ်လို့လည်း WHO ကထုတ်ပြောထားပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေကြာလာရင်းညဘက်သတင်းများကိုဆက်လက်ကြေညာနေပါတယ်။မြန်မာစစ်တပ်ကကလေးစစ်သား109ယောက်ကိုတပ်ထဲကထွက်ခွင့်ပြုလိုက်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ကလေးစစ်သားစုဆောင်အသုံးပြုရာရပ်ဆိုင်းဖို့လွန်ခဲ့တဲ့နှစ်နှစ်မှာအစိုးရကသဘောတူထားပြီးခဲ့တာဆိုရင်ဒါဟာအရေးအတွက်အများဆုံးထွက်ခွင့်ပြုလိုက်တာပါ။ဒီလိုလုပ်တာကမြန်မာစစ်တပ်ဟာကလေးစစ်သားစုဆောင်အသုံးပြုရာကိုရပ်ဆိုင်းရေးကြိုးပမ်းချက်တွေပေါ်အလေးအနက်ရှိတယ်ဆိုတာကိုပြနေတာဖြစ်တယ်လို့ကုလသမဂ္ဂကလေးတငယ်များအရေးပေါ်ရမုံငွေအဖွဲ့အကြီးကဘတ်ထရန်ဘိန်ဗယ်ကပြောဆိုလိုက်ပါတယ်ဒီနေ့စစ်တပ်တွေကထွက်ခွင့်ပြုလိုက်သူတွေဟာကလေးစစ်သားစုဆောင်အသုံးပြုမှုရပ်ဆိုင်းရေးသဘောတူညီချက်ကို2012ခုနှစ်မှာမြန်မာအစိုးရနဲ့ကုလသမဂ္ဂအကြားလက်မှတ်ရေးထိုးချိန်ကအသက်16နှစ်အောက်အရွယ်တွေဖြစ်ကြပါတယ်အဲ့ဒီချိန်တွေကစပြီးဩဂုတ်လမှာ92ယောက်တထဲကထွက်ခွင့်ပြုတာအပါအဝင်စုစုပေါင်းထွက်ခွင့်ပြုတဲ့ကလေးစစ်သား482ယောက်ထိရှိသွားပါပြီမြန်မာနိုင်ငံမှာအစိုးရစစ်တပ်အပြင်ကလေးစစ်သားစုဆောင်အသုံးပြုနေတဲ့တခြားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ထဲမှနေရှိနေသေးတယ်လို့ကုလသမဂ္ဂကပြောဆိုပါရယ်ခင်ဗျာ
။ဩစတြေးလျနိုင်ငံအနေနဲ့သူကန်ကျေကိုရောက်ဖို့လာခဲ့တဲ့ဒုက္ခသည်တွေကိုကမ္ဘောဒီးယားမှာရွှေ့ပြောင်းအခြေချပေးရေးစာချုပ်ထိုးဖို့ရှိနေတဲ့အပေါ်စိုးရိမ်သံတွေထွက်နေပါတယ်။တောက်ချန်နေမှာဒီနှစ်နိုင်ငံကြားထိုးဖို့ရှိတဲ့ဒီစာချုပ်ဟာလူမဆန်ဘူးလို့ဩစတြေးလျအထက်ကလွှတ်တော်အမတ်တွေနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဝေဖန်လိုက်ကြပါတယ်။HRW ခေါ်လူခွင့်ရင်စောင့်ကြည့်ရေးအဖွဲ့ကြီးကဒီစာချုပ်ထိုးဖို့ရှိတဲ့အပေါ်စိုးရိမ်မိတယ်။ဘာလို့လဲဆိုတော့ကမ္ဘာအစိုးရဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့ဒုက္ခသည်တွေအပေါ်လုံလောက်တဲ့စောင့်ရှောက်မှုတွေပေးဖို့ဆန္ဒနဲ့စွမ်းရည်မရှိသေးလို့ဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။ဒီစိုးရိမ်မှုတွေအပေါ်ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီး Scott Morrison ကဒီရွှေ့ပြောင်းမှုလုပ်ငန်းစဉ်ဟာမိမိဆန္ဒသဘောလျောက်ရွှေ့ပြောင်းလိုတဲ့ဒုက္ခသည်တွေအတွက်သာဖြစ်တယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်။ဒါ့အပြင်ဝန်ကြီး Morrison ကဩစတြေးလျနဲ့ကမ္ဘောဒီးယားတို့ကြားတောက်ကြနေမှာလက်မှတ်ထိုးမဲ့ဒီသဘောတူညီမှုကြောင့်ဒီဒုက္ခသည်တွေအနေနဲ့အမြန်ဆုံးကိုယ့်ကိုယ်ကိုယက်တီလာနိုင်ရေးအတွက်ကူညီပေးမဲ့အစီအစဉ်တွေကိုထောက်ပံ့ပေးနိုင်မှာဖြစ်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံမှာအလုပ်ကျန်းတဲ့ထောင်နှံ6နှစ်ချမှတ်ခံထားရတဲ့အမေရိကန်နိုင်ငံသားတဦးကအချင်းထောင်ထဲမှာသူပလုနေထိုင်ရတယ်ဆိုတာကိုထုတ်ဖော်ပြောဆိုလိုက်ပါတယ်။နိုင်ငံတော်ကိုရန်လိုတဲ့အပြုအမူတွေလုပ်တယ်ဆိုတဲ့ဆွဲချက်နဲ့ထောင်နှံချမှတ်ခံရပြီးတဲ့နောက်ပထမဆုံးအချင်းကြရဲ့အကြောင်းမက်သျူးမီလာက AP သတင်းဌာနကိုဒီကနေ့မှပြောပြတာပါ။ဒီနေ့ကို၈နာရီကြာချင်းနေတူးတဲ့အလုပ်လုပ်ရပေမယ့်ကျမ်းမာရေးကတော့ကြာမသွားသေးပါဘူးလို့ခေါင်းပြောင်ရိတ်ထားပြီးမိခိုးရောင်အချင်းဝတ်စုံဝတ်ထားတဲ့မေလာကပြောပါရယ်သူကိုအကူအညီပေးဖို့အတွက်အမေရိကန်သမ္မတဂရောမီရှယ်အိုဘားမာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့နိုင်ငံသားရေးဝန်ကြီးအောင်ဟီလာရီကလင်တန်တို့စီစာရေးတောင်းဆိုခဲ့ဘူးတယ်လို့မေလာကပြောပါရယ်နောက်ထပ်အမေရိကန်နိုင်ငံသား2ဦးကိုလည်းမြောက်ကိုရီးယားကဖမ်းထားပါသေးတယ်အဲ့ဒီလူတွေကိုပြန်လွှတ်ပေးရေးကူညီလှုပ်ဆောင်နိုင်ဖို့အတွက်မြောက်ကိုရီးယားစီအမေရိကန်ထိပ်တန်းတာဝန်ရှိသူတဦးလာစေချင်နေတယ်ဆိုတာကိုယူဆနေကြတာပါအမေရိကန်ထိပ်တန်းတာဝန်ရှိသူတွေလာတယ်ဆိုရင်မြောက်ကိုရီးယားအတွက်ဖိုးတန်တဲ့ဝါရဖြန့်ချီရေးလက်နက်တစ်ခုရတာပါအဲ့လိုအခါတိုင်းမှာမြောက်ကိုရီးယားအနာရှင်ခေါင်းဆောင်တွေကိုအမေရိကန်ခေါင်းဆောင်တွေကဂါရဝလာပြုတယ်လို့ပုံဖော်ပြောဆိုလေးရှိပါတယ်ခင်ဗျာ
ယူကရိန်းသမ္မတကနိုင်ငံပြောင်းလဲမှုတစ်စီတစ်ပိုင်းအဖြစ် EU ဥရောပသမ္မတအဖွဲ့ဝင်ဖြစ်ဖို့2020ခုနှစ်မှာရှောက်မယ်လို့ပြောလိုက်ချိန်မှာယူကရိန်းဝန်ကြီးချုပ်ကလည်းခရိုင်းမီးယားပါဝင်သူ့နယ်မြေတွေပြန်မရသေးရရှားပေါ်နိုင်ငံတကာကဆက်ပြီးတံခါးပိတ်ဆို့ပေးဖို့တောင်းဆိုလိုက်ပါတယ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကသူ့နိုင်ငံအနေနဲ့ခြေပြက်တဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ပြီးဒီဥရောပသမ္မတအဖွဲ့ဝင်ရှောက်နိုင်ဖို့အခုထက်ကပြင်ဆင်သွားမယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်တကယ်တော့ဒီ EU အဖွဲ့ဝင်ဖြစ်ရေးမဖြစ်ရေးပြဿနာနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံမှာဆန္ဒပြပွဲတွေမနစ်ကအကြီးအကျယ်ဖြစ်ကာသမ္မတဟောင်းပြုတ်ကျခဲ့တာနဲ့ EU ကိုမဝင်စေချင်တဲ့ရုရှားကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုဝင်သိမ်းတာတွေဆက်ဖြစ်ခဲ့ပါတယ်အခုလိုအချိန်မှာယူကရိန်းဝန်ကြီးချုပ်အာဆန်နီယဆန်ရွတ်ကကုလသမဂ္ဂထရီညီလာခံမှာမနစ်ကမေကွန်းပြောရမှာရုရှားသမ္မတကိုဓာတ်ရိုက်နာမည်တက်ပြီးဝေဖန်လိုက်ပါတယ်သူကသမ္မတပူတင်ခမည်းအနေနဲ့တက်တွေကိုတိုက်တာမှနိုင်နိုင်တယ်ဒါပေမဲ့ကျွန်တော်တို့ရဲ့ညီညွတ်တဲ့ယူကရိန်းနိုင်ငံကိုတော့ဘယ်တော့မှနိုင်မှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်ဝန်ကြီးချုပ်ယဆန်ရွတ်အနေနဲ့ရုရှားကယူကရိန်းကိုစိတ်ပိုင်းတချို့ကိုဝင်သိမ်းခဲ့တာဟာရုရှားလူလာတဲ့သဘုံတွေကိုလည်းနဲ့တက်ဆင်ပေးတာတွေခရိုင်းမီးယားကျွန်းဆက်ကိုသိမ်းတာတွေအားလုံးဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်။မြန်မာစစ်တပ်ထဲမှာစုဆောင်းထားတဲ့အရွယ်မရောက်သေးသူတရားကြော်ကိုဒီကနေ့မှပဲပြန်လွတ်ပေးလိုက်တဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောပါရတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကလက်နက်ကင်တပ်ဖွဲ့တွေမှာကလေးစစ်သားအုံပြမှုတွေရှိနေဆဲဖြစ်တာကိုလည်းထောက်ပြခဲ့ပါတယ်ဒီအကြောင်းကိုရိုက်တာသတင်းဆောင်မရောကိုအောင်လွင်ဦးကပြောပြပေးမှာပ
ါမြန်မာစစ်တပ်ကကလေးစစ်သားတွေပြန်လွတ်ပေးလိုက်တဲ့အထက်မှာအများဆုံးဖြစ်နေအရွယ်မရောက်သေးသူစစ်သား109ယောက်ကိုတပ်ကထွက်ခွင့်ပြုလိုက်တာဖြစ်ပါတယ်ကလေးစစ်သားစုဆောင်းအုံပြရာရက်ဆိုင်မှုလွန်ခဲ့တဲ့နှစ်နှစ်ကလေးကသဘောတူထားခဲ့တဲ့မြန်မာစစ်ရကရန်ကုန်မှာတရားဝင်အခမ်းအနားနဲ့မိသားစုတွေထံပြန်လည်အံ့နံခဲ့တာပါဒီလိုမြန်မာစစ်တပ်ကကလေးစစ်သားတွေအမြောက်များကိုပြန်လွတ်ပေးလိုက်တဲ့အပေါ်မှာတော့ကုလသမဂ္ဂကလေးသင်ငယ်များရေးပေါ်ရန်ပုံငွေဖွဲ့ UNICEF ဖြင့်မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Bertrand Bainville ကကြိုဆိုခဲ့တာပါ
This is the largest release ever since the signing of the plan
သဘောတူလက်မှတ်ရေးထိုးခဲ့ခြင်းကစလို့ဒါဟာအများဆုံးပြန်လွတ်ပေးလိုက်တာဖြစ်ပြီးကလေးတွေလူငယ်လူရွယ်တွေကိုလွန်ခဲ့တဲ့17လ12လလောက်အတွင်းတဖြည်းဖြည်းချင်းပြန်လွတ်ပေးနေတာကိုလည်းဝမ်းသာစရာတွေ့ရပါတယ်
ကုနာဆောင်စစ်တပ်ကထောက်ခံပေးလိုက်တဲ့သူတွေဟာကလေးစစ်သားစုဆောင်းအုံပြမှုရက်ဆိုင်ရေးသဘောတူညီချက်ကို2012ခုနှစ်မှာမြန်မာဆွေရနဲ့ကုလသမဂ္ဂကြားလက်မှတ်ရေးထိုးခြင်းကအသက်18နှစ်အရွယ်တွေဖြစ်ကြပါတယ်အရွယ်မရောက်သူအများပြဒီလိုပြန်လွတ်ပေးတာကလေးစစ်သားစုဆောင်းအုံပြမှုတိုက်ဖျက်ရေးမြန်မာဆွေရကကြိုးပမ်းနေတာကိုပြတ်သားရောက်တယ်လို့လည်း UNICEF ရဲ့ကြေညာချက်ကဖော်ပြခဲ့တာပါဒါပေမဲ့လည်းမြန်မာစစ်တပ်နဲ့တခြားလက်နက်ကိုင်အဖွဲ့အစည်းတွေမှာအရွယ်မရောက်သေးတဲ့သူတွေကိုစစ်သားအဖြစ်သုံးချနေတာတွေရှိနေဆဲဖြစ်တာကစိုးရိမ်စရာကောင်းတယ်လို့လည်း UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Bertrand Bainville ကပြောဆိုခဲ့တာ
ပါ As a larger numbers of underage recruit is happening isn't that mad over versus smaller armies from non-state actors
အရွယ်မရောက်သေးသူတွေကိုစစ်သားအဖြစ်စုဆောင်းမှုတွေဟာမြန်မာတပ်မတော်တွေမှသာမကအခြားလက်နက်ကိုင်အဖွဲ့ငယ်တွေမှလည်းရှိနေတော့ပါ။ဒါကြောင့်လည်းအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေမှလည်းအလားတူတာဝန်ရှိတယ်ဆိုတာရှင်းပါတယ
်။ UNICEF ကတော့မြန်မာနိုင်ငံမှာအစိုးရစစ်တပ်အပြင်ကလေးစစ်သားစုဆောင်းအသုံးပြုနေတဲ့တခြားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ထဲမှာရှိနေသေးတယ်လို့လည်းပြောဆိုထားတာပါ။မြန်မာအစိုးရနဲ့ကုလသမဂ္ဂကြားကလေးစစ်သားအသုံးပြုမှုပပျောက်ရေးသဘောတူညီချက်လက်မှတ်ရေးထိုးတဲ့အချိန်ကစလို့ ခုနောက်ဆုံးထွက်ခွင့်ပြုခဲ့သူ109ယောက်ဩဂုတ်လတည်းတုန်းကပြန်လွတ်ပြေးတဲ့62ယောက်နဲ့ဆိုရင်စုစုပေါင်းတရားဝင်စစ်တပ်ကထွက်ခွင့်ရသူကလေးစစ်သား482ယောက်အထိရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ကိုအောင်လေးဦးတင်ပြခဲ့တာပါရှင်အခုတစ်ဆက်ထဲမှာပဲမြမသတင်းတပုတ်ကိုဆက်ပြီးတင်ပြပါမယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးဆွေးနွေးပွဲမှာစာချုပ်မူကြမ်းတစ်စောင်လုံးနီးပါးကိုဆွေးနွေးသုံးသပ်ခဲ့ကြပြီးဒီတစ်ချိန်ဆွေးနွေးပွဲမှာတော့ထပ်မံညှိနှိုင်းရမယ့်အချက်အနည်းဆုံး9ချက်လောက်ရှိလာပါတယ်ဒီတစ်ချိန်မှာညှိနှိုင်းရမယ့်အချက်တွေပိုများလာတာကတော့အရင်တဘောတူထားတဲ့အချက်တွေကိုပြန်လည်ပြင်ဆင်တာတွေကြောင့်ဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်တစ်စောင်ရရှိဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT တို့ရဲ့စက်တမအကြိမ်မြောက်တွဲဆုံဆွေးနွေးပွဲကိုတနင်္လာနေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့စတုထမြောက်နေ့မှာတော့စာချုပ်မူကြမ်းတစ်စောင်လုံးနှီးပါးကိုပြန်လည်သုံးသပ်ဆွေးနွေးနိုင်ခဲ့ပြီဖြစ်ပါတယ်ဒီကနေ့အထိပြီးဆုံးသွားတဲ့ဆွေးနွေးပွဲအခြေအနေကို NCCT အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သားကအခုလိုပြောပါတယ်
။ဟောဒီနေ့အတိအကျအဖြစ်ကဒီ roadmap နဲ့roadmap နဲ့တက်ဆိုင်တာပါပဲ။နောက်ပြီးတော့မှလည်းဟို3ပွင့်ဆိုင်နဲ့9ပွင့်ဆိုင်နဲ့အဲ့ဒီကိစ္စတွေကိုဆွေးနွေးပါတယ်။ကျန်တဲ့ပိုင်းလည်းဆွေးနွေးပါတယ်။လက်မှတ်ထိုးတဲ့ပိုင်းတွေပါလေ။ဟောတစုံလုံးကတော့ခြုံငုံပြီးတော့ရေးပြရပြီးတော့ပါပြီခင်ဗျာ။
ဆွေးနွေးပွဲမှာနှစ်ဖက်သဘောတူဆုံးဖြတ်လို့မရတဲ့အချက်တွေတော်တော်များများကြန့်ရှိနေတယ်လို့လည်းဦးနိုင်ဟန်သားကဆက်ပြောပါတယ
်။ဒီနေ့ကတော့ဒီချင်းချင်းပါပဲအားလုံးရင်းရင်းမြစ်မြစ်ပါပဲနော်။ဒါပေမဲ့တော့သုံးသက်ချက်တွေကတော့မကြတဲ့အပိုင်းတွေကတော့အရင်တိုင်းမြစ်မြစ်ပါပဲခင်ဗျာ။ဒီသဘောမတူညီနိုင်တဲ့အချက်တွေရှိပါနဲ့။၆ချက်9ချက်လောက်တော့ရှိမှာပါ။အဲ့ဒီမတူညီနိုင်တဲ့အချက်ကိုတို့ရလေအထက်ကိုတင်ရမယ်ဟိုအင်္ဂါတို့ဘက်ကလည်းပြန်လဲသုံးသမှာပေါ့လေလေအရင်လေအဲ့ဘက်ကလေဒီကုန်ပြီးဆောင်ဆောင်တဲ့တန်ကြီးရဖို့ရှိပါလေ
ပြီးခဲ့တဲ့ရက်အထိဆွေးနွေးရာမှာနှစ်ဖက်ဆက်လက်ညှိနှိုင်းဖို့ကြံရှိနေတဲ့အချက်တွေကတော်လှန်ရေးဆိုတဲ့စကားလုံးကိုအပြည့်ရဲ့စာချုပ်မှာထည့်သွင်းရေးသားရေးဖက်ဒရယ်ပြည်ထောင်စုတက်မတော်တည်ဆောက်ရေးအပြည့်ခက်ရက်စဲရေးပူးတွဲစောင့်ကြည့်ရေးအဖွဲ့ဖွဲ့စည်းရေးနှစ်ဖက်တက်တွေလိုက်နာရမယ့်ကျင့်ဝတ်ရေးဆွဲရေးတက်နေရာချထားရေးစတဲ့အချက်တွေဖြစ်ပါတယ်ဒီကနေ့ထပ်မံညှိနှိုင်းဖို့ကြံရှိနေတဲ့အချက်တွေကိုတော့ NCCT အဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာစလိုင်းလျံမုံဆက်ခေါင်းကအခုလိုပြောပါတယ
်အဲ့ဒီချက်တွေလည်းပါဝင်တယ်ပြီးတော့ခုကနိုင်ငံရေးလမ်းပြမီပုံကိစ္စတွေပြန်ပြီးတော့ပြန်လာတယ်ပြီးတော့နိုင်ငံရေးဆွေးနွေးမှု၃ပွင့်ဆိုင်နဲ့ပတ်တော်မလား၁၀ပွင့်ဆိုင်နဲ့တော်မလားကိစ္စလည်းပါတယ်လွှတ်တော်မှအတီးပြိုးတဲ့ကိစ္စလည်းပြန်လာတယ်ကြာကလာစီစနေပြန်လာတယ်လက်မှတ်ထိုးမကိစ္စဘသူတွေထိုးမကိစ္စလည်းပြန်လာတယ်ဆိုတော့အလုံးကြီးပါပြန်လာတယ်ဆိုတော့ပြန်ဆွေးနွေးဖို့လူတွေအကြောင်းအရာတွေအများကြီးရှိပါသေးတယ်နောက်ဆုံးလည်းဆိုတော့ကျွန်တော်တို့တဝတူထားပြီးတော့ကိုလည်းအစိုးရဖက်ကရောလွတ်တော်ဖက်ကရောအမတော်ဖက်ကရောအများကြီးပြန်တင်ထားတာရှိတယ
်ဒီလိုပြန်လဲညှိနှိုင်းရမယ့်အချက်တွေပိုများလာပေမဲ့နှစ်ဖက်စလုံးကတော့ငင်းချင်းရေးဆွေးနွေးပွဲအောင်မြင်သည့်အထိဆက်လက်ဆွေးနွေးသွားဖို့သဘောတူထားကြတယ်လို့လည်းပြောပါတယ်ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးမြန်မာငင်းချင်းရေးစင်တာကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမနေ့ဖန်ဆွေးနွေးပွဲနောက်ဆုံးနေ့မှာတော့နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဟာလက်ရှိဆွေးနွေးပြီးတဲ့စာချုပ်မူကြမ်းအပေါ်မှာသဘောထားတူညီတဲ့အချက်တွေကိုပြန်လည်သုံးသပ်ကြမှာဖြစ်ပြီးသဘောမတူသေးတဲ့အချက်တွေကိုဘလို့ဆက်လက်ဆွေးနွေးသွားမလဲဆိုတာဆုံးဖြတ်ကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့လဆွေးနွေးပွဲတုန်းကတော့နှစ်ဖက်ကိုယ်စားလှယ်တွေအကြားမှာညှိနှိုင်းဖို့အချက်၄ချက်သာကြန့်ရှိတော့ကြောင်းသတင်းထုတ်ပြန်ခဲ့ပြီးဒီလဆွေးနွေးပွဲမှာတနင်္ဂနွေလုံးအပြည့်ခတ်ရက်စဲရေးစာချုပ်မူကြမ်းကိုအချောတက်နိုင်မယ်။အော်တိုဘာလလောက်မှာအပြည့်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်မယ်လို့မျှော်မှန်းခဲ့ပါတယ်။လောလောဆယ်အခြေအနေမှာတော့ကြန့်ရှိနေတဲ့အချက်တွေကိုအချိန်ယူပြီးထပ်မံဆွေးနွေးရမှာဖြစ်တာကြောင့်တနင်္ဂနွေလုံးအပြစ်ခတ်ရစရေးစာချုပ်လက်မှတ်ရေးထိုးဖို့ကိုလည်းရက်သတ်မှတ်နိုင်မှာမဟုတ်သေးဘူးလို့ခန့်မှန်းကြပါတယ်
။ကိုမိုးစော်ရန်ကုန်ကနေသတင်းပေးပို့ထားတာပါရှင်။မြန်မာနိုင်ငံမှာလာမယ့်စနေနေ့မှာကျင်းပမယ့် Miss Myanmar World အလမယ်ရွေးပွဲအကြောင်းမတင်ပြခင်အခုပထမဆုံးပျောက်ဆုံးနေတဲ့ခါကာဘိုရာစီတောင်သက်သမားတွေအကြောင်းအရင်ဆုံးတင်ပြချင်ပါတယ်။ပျောက်ဆုံးနေတဲ့ခါကာဘိုရာစီတောင်သက်သမားနှစ်ဦးကိုပြည်တွင်းပြည်ပရှာဖွေရေးအဖွဲ့တွေကမြေပြင်ရောဝေဟင်ကပါရှာဖွေခဲ့ပေမဲ့ထူခြားမှုမရှိသေးဘူးလို့တာဝန်ရှိသူတွေကပြောပါရယ်။တောင်သက်သမားတွေပျောက်ဆုံးသွားခဲ့တာ25ရက်ကျော်လာပြီဖြစ်တဲ့အတွက်အသက်ရှင်နိုင်ချေနေတဲ့အပေါ်ဆိုရင်မိကြောင်းမြန်မာနိုင်ငံခြေလင်းတောင်သက်အဖွဲ့ဝင်တွေကလည်းပြောပါရယ်။အကြောင်းဆုံးကိုကိုညာဝင်းအောင်ကတင်ပြပါမယ်ရှင်။
ဟ ုတ်ပါတယ်ပြည်တွင်းပြည်ပတောင်တဲ့ကျွမ်းကျင်သူတွေပူပေါင်းပြီးရှာဝေကယ်ဆယ်ရေးတွေဆက်လုပ်နေရမှာဒီကနေ့မှာတော့ရာသီဥတုပွင့်လင်းမှုမရှိပေမဲ့ထူးကုမ္ပဏီကစီစဉ်ပေးထားတဲ့တောင်တဲ့ကျွမ်းကျင်အဖွဲ့တစ်ဖွဲ့ဟာခါကာဘူရာစီတောင်ရဲ့အမြင့်ပေ15,800အထိကိုတက်ရောက်ရှာဖွေခဲ့ကြပါတယ်။ဒါပေမဲ့ထူးခြားမှုမရှိသေးဘူးလို့ထူးဖောင်နေရှင်ရဲ့ရှာဝေကယ်ဆယ်ရေးလုပ်ငန်းပြန်ကြားရေးတောင်ဝန်ကံကိုဖြိုးကိုကိုတက်က VOA ကိုပြောပါတယ်
။အဓိကတော့ကျွန်တော်ရှာဝေကယ်ဆယ်ရေးပိုင်မှာနှစ်ပိုင်းပေါ့နော်။ရေပြင်ကနေပြောပါဒီတောင်တက်ပြီးတော့မှချင်းလင်းရှာဖွေရေးဖွင့်တယ်။နောက်ပြီးတော့ကျွန်တော်ဝင်ခေရနေပြီးတော့မှရှာဖွေရေးဖွင့်တယ်ပြီးတော့နှစ်ပိုင်းဖွင့်ထားပါပဲ။ဒီလက်ရှိမှာတော့ကျွန်တော်ရေပြင်ရှာဖွေရေးဖွင့်မှာတော့ကျွန်တော်ထူးဖောင်နေရှင်ကအမြင့်ပေ15,800ကျပ်ကိုဟိုရရှိနေပါပြီ။ရာဒီကူတော့မိုးရွာပြီးတော့မှတော်တော်ခက်ခက်ခက်ခက်ဆက်နေရပါတယ်။အဓိကတော့ကျွန်တော်တို့ဒီကြောက်ဆုံးနေတဲ့နေရာကသူတို့နောက်ဆုံးကောအမြင့်မြတ်တို့ပြခဲ့တဲ့ GPS ပေါ့နော်။ GPS Messenger မှာပြခဲ့တဲ့နောက်ဆုံး point ကိုကျွန်တော်မူတည်ပြီးတော့ရှာဖွေမှာပါဗျာ။
ရှာဖွေရေးတောင်တဲ့အဖွဲ့ဟာလွန်ခဲ့တဲ့5ရက်လောက်ကခါကာဘူရာစီတောင်ကြီးကိုရောက်နေခဲ့ပြီးအမြင့်ပေ13,200မှာရှိတဲ့အောက်ခြေစခန်းတဟောင်နန်းရွာကတဆင့်ဒီကနေ့မှပေ16,000နီးပါးထိတက်ရောက်ရှာဖွေခဲ့တာပါအခုလိုခြေလင်းတောင်တဲ့အဖွဲ့နဲ့တာမက B3 ရဟတ်ယာဉ်တွေနဲ့ပါရှာဖွေနိုင်ဖို့တဟောင်နန်းရွာမှာရဟတ်ယာဉ်ဆင်းနိုင်မဲ့ကွင်းနှစ်ကွင်းစောက်လုပ်ရေးစီစဉ်ခဲ့ပေမဲ့မြေအနေအထားကြောင့်တကွင်းသာစောင့်နိုင်ခဲ့ကြောင်းအစိုးရပိုင် beach crab လေရင်တစ်စင်းကိုပါငှားရမ်းပြီးဝဲပြန်ရှာဖွေပေမဲ့ပျောက်ဆုံးသူတွေကိုခုထိရှာမတွေ့သေးကြောင်းကိုဖြိုးကိုကိုတက်ကရှင်းပြပါတယ်
။ရာဒီဂရုကဒီတာရဲ့အချိန်ကိုညံနေပါပါတယ်။ရဟန်းရင်နဲ့ရှာဖွေကြတဲ့အပိုင်းမှာလည်းကျွန်တော်ကဒီနေတာရဲ့အချိန်ကိုစောင့်မတိုင်းပါပဲ။အနည်းရတဲ့အချိန်မျိုးပါ။ဒီနေ့မနက်ပိုင်းတော့ရာဒီဂရုအနေငယ်ပွင့်လာတဲ့ကိုကျွန်တော်တို့ဒီမြမလေးကြောင့်ငှားရမ်းထားတဲ့ beach crab ပေါ့နော်။ beach crab လေရင်နဲ့အမြင့်ပေ2000ကနေပြီးတော့ကျွန်တော်ခါခါပေါ်ကြီးစောင့်ဝဲပြန်ပြီးတော့ကျွန်တော်တယ်လီစကုပ်နဲ့ကြည့်ပြီးတော့ပါရှာဖွေမှုတွေလုပ်ပါတယ်ခင်ဗျာလုပ်တဲ့အချိန်မှာမြင့်ပေ2000ကြီးကိုယူသိမ့်နေစိတ်နေတဲ့အတွက်အမြင့်ပေ2000အထက်ကိုနှစ်ပိုင်းဆယ်နိုင်လောက်ကဝဲပြန်ပြီးတော့ရှာဖွေမှုတွေလုပ်ခဲ့ပါတယ်ဒါပေမဲ့လည်းကြည့်ရတဲ့ဟိုအမျိုးတော့ညီငွေမျိုးတွေဟိုအမျိုးတွေတော့မရခဲ့ပါဘူးခင်ဗျာ
အခုလိုကူညီရှာဖွေမှုတွေအတွက်ကြိုးစားပေမဲ့ပျောက်ဆုံးသူတွေပြန်ရှာတွေ့နိုင်မယ့်အလားအလာနည်းနေကြောင်းမြန်မာနိုင်ငံတက္ကသိုလ်များရှင်းလင်းတောင်တဲ့အဖွဲ့ကဦးထွန်းလောက်အောင်ကအမှတ်ချက်ပေးပါတယ်
။ဟိုဟာနေပူပြီးတော့ရာသီဥတုတွေကောင်းမယ်ဆိုရင်တော့ဒီကျွန်တော်ဒီပျောက်ဆုံးနေတဲ့နေရာကိုတော့အများဆုံးတွေ့နိုင်မယ်လို့တော့ညွှန်လင်းပါတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ဒီထူးဖောင်ဒေးရှင်းဖွဲ့ကရှာဖွေရေးဖွဲ့တွေရတဲ့ဒီတောင်ကြီးကနေပြီးတော့မှအပေါ်ကိုရှာဖွေမှုတွေသူတို့ဆက်လက်လုပ်သွားမှာဖြစ်သလိုကောင်းငင်ကလည်းရဟန်းရင်နဲ့ဖြီးချာလေးပြန်တန်းပြီးတော့ဟိုရှာဖွေနိုင်တယ်ဆိုရင်တော့ဒီပျောက်ဆုံးနေတဲ့နေရာကိုရှာဖွေတွေ့နိုင်မယ်လို့တော့ထင်ပါတယ်ခင်ဗျ။အ
ဲ့ဒီလူတွေကလေအသက်ရှင်ရဲ့ရှိနိုင်ပါ့မလားရက်တွေကြာလာတော့
ဟုတ်ကဲ့ပါအဲ့လိုမျိုးဖြစ်နိုင်ဖို့တော့ရခိုင်တို့နေသားလေးတော်တော်လေးနည်းပါတယ်အခုဒီကျွန်တော်တို့သူတို့နဲ့ဆက်တဲ့ပြတ်သွားတဲ့ရက်ဒီဒီနေ့ဒီဆိုရင်ရေပေါင်း25ရက်ကျန်းမြင့်လာပြီဖြစ်တဲ့အတွက်ပေါ့နော်သူတို့တဲ့အဓိကတော့ရေချာခဲခဲလေးသူတို့အဓိကကြုံတွေ့ဖို့နေသားရှိပါတယ်ဒီဆိုးရတဲ့ရက်ဒီဥဒဏ်နဲ့မှလည်းဒီရက်ချေတိုင်းများဖြစ်တဲ့အတွက်သူတို့မှဆက်ခဲ့ခဲနေဆိုင်နေရမယ်လို့ကျွန်တော်ကထင်ပါတယ်ဗ
ျပျောက်ဆုံးတောင်တက်သမားရှာဖွေရေးအဖွဲ့တွေထဲမှာမြန်မာနိုင်ငံသားအဖွဲ့တွေပါဝင်သလိုအေဝရက်တောင်တက်ကျွမ်းကျင်သူနီပေါနိုင်ငံသားတွေအမေရိကန်တောင်တက်ကျွမ်းကျင်သူ2ဦးနဲ့ထိုင်းနိုင်ငံသားတွေလည်းပါဝင်ပါတယ်။ဒါအပြင်တရုတ်တောင်တက်အဖွဲ့တစ်ဖွဲ့ကလည်းတရုတ်နိုင်ငံဘက်အချမ်းကနေတက်ပြီးရှာဖွေရေးတွေလုပ်သွားဖို့ကမ်းလှမ်းတာကြောင့်သိရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြပေးသွားတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပေးခြင်း9နာရီမှ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရမကတိုက်ရိုက်ထုတ်လွှင့်နေတဲ့သတင်းကြီး VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတခါလာမယ့်စနေနေ့တိုက်ရိုက်လေးလိုက်မှာဦးကျော်စန္ဒာကဘာတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ရာရှာပြအခုတလောမြန်မာနိုင်ငံမှာမီဒီယာလောကနဲ့အနာဘိုင်းတို့အကြားထိတိုက်ရင်ဆိုင်တွေ့မှုတွေကြားလာရပါတယ်။ဒါဟာအနာဘိုင်းတွေဘက်ကပုံမူတင်းကျချုပ်ချယ်လာလို့လားမီဒီယာလောကသားတွေဘက်ကအာဏာချက်တွေစီနေလို့လားဒါမှမဟုတ်နှစ်ခုစလုံးကြောင့်လားဒီလောကနှစ်ခုအကြားသဟဇတာဖြစ်နိုင်မဲ့အလားအလာကိုရှိပါသလားဆိုတာတွေကိုအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023285554 fax number 2023285552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတို့ဆင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့ပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တရိုက်လီလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။နာမည်တစ်ခုနဲ့ငွေကြေးသနာကိုတပြိုင်တည်းရရှိပိုင်ဆိုင်လိုကြတဲ့မြန်မာမိန်းကလေးတွေကြားမှာအလမဲ့ပြိုင်ပွဲတွေဟာအတော်လေးရေပန်းစားနေပါဗျ။ရစုနှစ်တဝက်နီးပါးစစ်အာဏာရှင်လက်အောက်မှာဘာလို့ရှာခွင်မှမရှိခဲ့တဲ့တိုင်းပြည်တစ်ခုအနေနဲ့အခုဆိုရင်အလမဲ့ပြိုင်ပွဲလုပ်ငန်းကလည်းဖွံ့ဖြိုးစီကားလာနေပါဗျ။အပြည့်အစုံကိုမှခွာညိုကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာအရက်သားတစ်ပိုင်းအစိုးရအာဏာလွှဲပြောင်းယူခဲ့ပြီးတဲ့နောက်တစ်နှစ်ကြာမှာနိုင်ငံတကာကရှင်ပြိုင်တဲ့မဲပွဲတွေမှာပါဝင်ဖို့ Miss မြန်မာဝါကပွဲဥတွေပေါ်ထွက်လာခဲ့ပါတယ်။မျှော်လင့်ချက်တွေအပြည့်နဲ့ပါဝင်ရှင်ပြိုင်လာတဲ့အလှမဲလေးတွေလည်းအရှုပ်ရှုပ်ပေါ်ထွက်လာပါတယ်။လေးရက်လောက်အတွင်းမှာမဲပြိုင်ပွဲဝင်မဲ့သူ130ကရှောက်လွှာတင်ခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ဒုတိယမြောက်နှစ်မှာတော့မဲပြိုင်ပွဲဝင်မဲ့ရှောက်လွှာ200ကျော်လက်ခံရရှိထားတာပါ။စက်တင်ဘာလ29ရက်နေ့မှာရှင်ပြိုင်မဲ့ Miss မြန်မာဝါအလှမဲ့ပြိုင်ပွဲအတွက် MRTV4 ရုပ်သံဌာနရဲ့စတူဒီယိုထဲမှာလေ့ကျင့်နေကြတဲ့အလှမဲ့လေးတွေကိုတွေ့မြင်နိုင်ပါတယ်။တချို့မိန်းကလေးတွေကအလှမဲ့တရဖူစောင်းနိုင်ဖို့ကသူတို့ရဲ့အကြီးမားဆုံးစိတ်ကူးအိမ်မဲ့ဖြစ်တယ်လို့ဆိုပါတယ်
။ Moral တောက်နေတဲ့သူတို့အဓိကပန်းတာကတော့ဒီ Miss ရောက်ဖြစ်ဖို့ပါပဲ။ Crown ဆောင်းမှာပြီးတော့ကဘာမာနဲ့ချီလို့ဆိုလို့ရှိရင် Miss Universe Miss World မျိုးဖြစ်ပေါ်တဲ့တွေအဓိကအကြီးဆုံးပန်းတာအားကြောင့်လို့
2014နှစ်ကုန်ပိုင်းမှာမြန်မာကိုစားပြုရှင်ပြိုင်မဲ့အလှမဲ့အနည်းဆုံး10ရောက်လောက်ဟာ Miss Asia Pacific World, Miss Supra National အပါအဝင်နိုင်ငံတကာမှကျင်းပမဲ့အလှမဲ့ပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ကြမှာပါ။မိန်းကလေးငယ်တွေအတွက်တော့အလှမဲ့ပြိုင်ပွဲဆိုတာနာမည်ကျော်ကြားဖို့နဲ့ကြွယ်ဝချမ်းသာဖို့အတွက်ဖြတ်လန်းတစ်ခုဖြစ်နေတာပါ။အလှမဲ့ဖြစ်သွားရင်နာမည်လဲကျော်လူသူအသိအမှတ်ပြုလဲခံရတဲ့အပြင်ရုပ်ရှင်ရိုက်ဖို့ကံလန္တာမျိုးစီးပွားရေးလုပ်ငန်းတွေကကြော်ညာရိုက်ဖို့ကံလန္တာမျိုးအခွင့်အလမ်းတွေလဲပွင့်လာနိုင်တာပါအရင်တုန်းကအလှမဲ့ဟောင်းတွေရောအခုလက်ရှိအလှမဲ့တွေရဲ့ပုံနေနဲ့ပါကြော်ညာထားတဲ့စိုင်းပုတ်ကြီးတွေမဂ္ဂဇင်းနဲ့ရုပ်ရှင်ကြော်ညာတွေကိုလဲရန်ကုန်မြို့တော်ဟောင်းမှာမြင်တွေ့နိုင်ပါတယ
်နာမည်ကြီးပြီးတော့ကြီးပွားဖို့ဆိုလို့ရှိရင်အမှုပညာလမ်းကြောင်းတစ်ခုကအထင်ရှားဆုံးဖြစ်နေတယ်fame ဖြစ်တယ် popular ဖြစ်တယ် famous ဖြစ်တယ်ဆိုရင် public figure ဖြစ်လာဆို celebrity လို့လို့ဖြစ်သွားတယ်အဲ့ဒါဆိုအစိုးရတယောက်ကလည်းကြော်ညာ model လည်းဖြစ်နိုင်သွားပြီတကယ်လို့ရုပ်ရှင်ကဏ္ဍဘက်ကကန့်လန့်ရင်တော့ရုပ်ရှင်တိကျဆောင်လည်းဖြစ်သွားနိုင
်မြန်မာနိုင်ငံဟာနှစ်ပေါင်းများစွာအပေခံအဖြစ်နဲ့နိုင်ငံတကာမှာရပ်တည်လာခဲ့ရပြီးတဲ့နောက်အခုရေပန်းစားလာနေတဲ့အလှမဲ့လုပ်ငန်းဟာနိုင်ငံတကာအတိုင်းဝိုင်းမှာမြန်မာရဲ့ထိတွေ့ဆက်ဆံမှုအခြေအနေကိုထင်ရှားပေါ်လွင်စေပါတယ
် you know closed country အခုမှ open country ဖြစ်လာတဲ့ခါကျတော့ဒါတွေကခုမှသွားလို့လာလို့လွယ်တယ်။နောက်သူများတွေကလည်းကျွန်တော်တို့ခုမှဆောက်ပြီး open လုပ်တဲ့နိုင်ငံဖြစ်တဲ့ခါကျတော့ willing ဟိုဒီစီးပွားရေးရောပညာရေးရောလူမှုရော willing လုပ်တဲ့ဟိုညှော်လင့်တဲ့နိုင်ငံတွေအများကြီးရှိတယ်။အဲ့အတွက်ကျွန်တော်တို့က invite လုပ်တယ်။ကျွန်တော်တို့လည်းသွားလို့ရတဲ့အတွက်သွားတယ်။အဲ့အတွက်လူတွေကပုံပြီးစိတ်ဝင်စားလာတာ
။ main ကလေးငယ်တွေဟာနိုင်ငံတကာမြင်ကွင်းမှာထင်ပေါ်လာနိုင်ရေးသူတို့ရဲ့စိတ်ကူးအိမ်မက်တွေကိုလည်းရှာဖွေနေကြတာဖြစ်ပါတယ်
။အခုနောက်ပိုင်းက miss တွေကလည်းအရန်ခက်စားလာပြီလေအဲ့တော့ gay လည်းနိုင်ငံတကာနဲ့တန်းတူရှင်ပြိုင်နိုင်တဲ့အခွင့်အရေးရမလားဆိုပြီးဒီဝန်ထမ်းချင်းလာပါမှ
မြန်မာနိုင်ငံမှာပထမဆုံး miss မြန်မာပြိုင်ပွဲကိုတော့ရန်ကုန်မြို့ရွှေဒဂုံစီတီတော့အနောက်ဖက်မြို့မှာ1948ခုနှစ်မှာကျင်းပခဲ့ပါတယ်1962ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်းဆောင်ဗိုလ်ချုပ်နေဝင်ကအလှမဲ့ပြိုင်ပွဲမြင်းပြိုင်ပွဲနဲ့လောင်းကစားပွဲတွေကိုလူစုလူဝေးမဖြစ်စေဖို့နှိမ်နင်းမှုတရားဖြစ်ပိတ်ပင်ထားခဲ့တာဖြစ်ပါတယ်ရှင်
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
စနေအပတ်စဉ်ကဏ္ဍကိုစောင့်မျှော်နားဆင်ကြပါရှင်။ပချာခင်ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်ပါောင်းမယ
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနဲ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30 51တို့ကနေထုတ်လွှင့်ပေးနေတာပါဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြရမှာဖြစ်ပါတယ်ပထမအဆုံးတိုင်းရင်းသတင်းလွှာမှာနားဆင်ရမှာတော့
အဲ့မဲ့ဆိုတာကွန်ဂရက်ရဲ့ဒီဘက်လောက်ကလာပြီးတော့ဒီမှာရူမင်းမြဖတ်တွေနဲ့တွေ့သွားတယ်လေ
ဒီအကြောင်းအသေးစိတ်ကိုမကြာခင်ကြားကြရမှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးဦးအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုဆက်တိုက်တင်ဆက်သွားပါမယ်အခုပထမဆုံးကျမ်းမာရေးကဏ္ဍမှာတော့ကလေးကိုပေါင်ချိန်တိတ်မတက်တာနဲ့အစာတိတ်မစားတဲ့ပြဿနာအကြောင်းအပိုင်းလေးကိုတင်ပြထားပါရယ်ကလေးတွေအစာကောင်းကောင်းမစားတဲ့အကြောင်းရင်းမျိုးစုံရှိနေပြီးတကယ်ပြဿနာဟုတ်မဟုတ်မိဘတွေမရှင်းတာကိုနှိမ့်စင်ကြုံနေရတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါရယ်တကယ်ကလေးအစာကောင်းကောင်းမစားတဲ့ပြဿနာကိုဘယ်လိုသိနိုင်ပါသလဲကိုလေးချိန်မတက်တာနဲ့အစာကောင်းကောင်းမစားတာကိုဘယ်လိုကုသကာကွယ်နိုင်ပါသလဲဒီအကြောင်းတွေကိုဆေးသက်ကတူတစ်ဆေးကလေးကျမ်းမာရေးပညာဌာနအငိမ့်စားဌာနပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကအမေးမြန်းတင်ပြထားပါရရှင
်ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာပြီးတဲ့တစ်ခေါက်တုန်းကတော့ကျွန်တော်တို့ဒီခလေးကိုလက်ကျင်မတက်ဘူးဆိုတဲ့ပြဿနာနဲ့ခလေးအစာကောင်းကောင်းမစားဘူးဆိုတဲ့ပြဿနာတွေကိုပြောတဲ့နေရာမှာဒီကိုလက်ကျင်မတက်ရတဲ့အကြောင်းရင်းမတက်ရပုံကိုသတ်မှတ်ထားပြီးအဲ့ဒါလေးကိုကျွန်တော်တို့အဓိကပြောခဲ့ကြတယ်ပေါ့ဆရာနော်အဲ့ဒီကြောဒီတစ်ခေါက်တော့ဆရာကြီးဒီခလေးအစာကောင်းကောင်းမစားဘူးဆိုတော့ရောဘလို့သတ်မှတ်နိုင်တယ်ဒီပြဿနာတစ်ခုလုံးကိုဘလို့ကုသကာကွယ်နိုင်တယ်ဆိုတာတွေကိုဆက်ပြောအောင်ဆရာကြီးအဲ့ဒီကြောဒီခလေးအစာကောင်းကောင်းမစားတော့ဘလို့သတ်မှတ်နိုင်တယ်ဆိုတော့လည်းစအောင်ဆရာ
တော်တော်များကျွန်တော်ဒီလာပြတဲ့အစာမစားဘူးပေါ့နော်ခလေးကဘာမှမစားဘူးဆိုတော့အမျိုးပြောလို့ရှိပါတော့ဒါပေမဲ့ကြည့်လိုက်တော့လည်းခလေးကအကောင်းပေါ့နော်ဒါမျိုးတွေကြတော့လည်းဘာဖြစ်လဲဆိုတော့ဒီမိဘရဲ့မျောလင်းချက်ကအများလုံးအကြီးတယ်ပေါ့မိဘအများကြီးကြွေးကျင်တဲ့ကလေးရတော့လေသူ့ရဲ့လိုအပ်ချက်ဒုက္ခနာသူ့ရဲ့လိုအပ်ချက်တိုင်းတာပဲစားနိုင်တာပေါ့ဘာအဲ့လိုမျိုးလဲဖြစ်တတ်ပါလဲကလေးကြတော့ဘာဖြစ်လဲဆိုလို့ရှိရင်ကလေးရတော့လုံးဝကျန်းမာရေးရကောင်းနေတဲ့မိဘမကြွေးဘူးပေါ့အစာမမက်ဘူးပေါ့နော်ကလေးရဲ့သဘာဝရောမှတစ်နှစ်ကနေ၃နှစ်ကလေးမျိုးဆိုရင်ညံဆော့တာပေါ့နော်သူကပြေးလွှာဆော့ကစားမျိုးဆော့တာကစားတာဝယ်စိတ်ဝင်စားတဲ့စားတာကိုစိတ်ဝင်စားဘူးပေါ့နော်အဲ့ဒါမျိုးကြလို့ရှိရင်ကျွန်တော်ကဒါကိုနားလည်ပြရပါတယ်ဟိုတစ်ခါလေးကြလိုက်ပါဖြစ်လဲဆိုကလေးရတယောက်တည်းအိမ်မှာဝိုင်းကြည့်တဲ့လူတွေကအများကြီးဆိုတော့ဟိုလူကရွှေလက်ကြည့်ရကျင်းတယ်ကလေးတွေဘဝမှာသူကစားတယ်ဆိုတော့ကိုမကြဘူးပေါ့နော်ဒီလိုကလေးမျိုးလေးတွေတွေ့ရပါတယ်အဲ့ကြတော့လေသူကမစားဘူးလို့ထွေးထုတ်တယ်လို့ပြောတာခံရတာပေါ့နော်တချို့ကလေးတွေမှာတော့တကယ်ကိုနာရရှိယောဂအကြောင်းလို့မစားခြင်းမတောက်ခြင်းဖြစ်တယ်မတီဗီယောဂဖြစ်တဲ့ပေါ့တချို့ကလေးမှာတော့လေဒီစားခြင်းတောက်ခြင်းဖြစ်ပေမဲ့အာရဖြစ်တဲ့ဟာကိုမကျွေးနိုင်ဘူးသူတို့ကျွေးမွေးပုံမမှန်ဘူးပေါ့နော်ဒါတွေရောက်မဖွင့်ပြောတာတွေသိရတတ်ပါလား
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီပြဿနာတစ်ခုလုံးပေါ့နော်ဒီအစာကောင်းကောင်းမစားတာနဲ့ကိုယ်လေးချိန်မတက်တဲ့ပြဿနာတစ်ခုလုံးကိုဘယ်လိုကုသပေးနိုင်လဲဆရာတကယ်ဖြစ်လာရင်ပေါ့နော
်အဲ့ဒါတော့ဘာကြောင့်ဖြစ်တယ်လဲဟိုမှာအကြောင်းကိုရှားပါတယ်အကြောင်းရင်းကိုကုရတော့ပေါ့နော်ဒါဆိုလို့ရှိရင်ကလေးကတီဗီယောဂရှင်နေကလေးတီဗီတက်ကုသမှုလို့ပါ။ဒါမို့ကလေးကအကြာခဏဝင်ပြဝင်ချော့ဖြစ်နေရင်သူရဲ့တကူရည်တန်းချင်းမိခင်တကူရည်တန်းချင်းအစားတော့ပြုပြနေလို့ရတကူရည်တန်းချင်းမှာပါချွေးနေရှိသလဲ။ကလေးမှာတန်ကောင်းမဲရှိသလား။ဒါမို့ဝင်ပြဝင်ချော့ယောဂပိုးရှိသလားဝင်ကြိုက်ပိုးရှိသလားဒါတွေကိုကုပြရပါလား။ဒီမှာပန်းနိုင်ချက်ယောဂရှိတယ်ဆိုလည်းမဖို့မျိုးပေါ့။အဲဆိုဒီပန်းနိုင်ချက်ကိုနိုင်နေအောင်ထိန်းသိမ်းပြလိုက်မယ်။ကာဝယ်ဆေးတွေပေးမယ်။ကျူစီပေါ့နော်အဲ့လိုပြီးတယ်ဒီယောဂတက်တာပိုင်းဒါထွာလာတယ်ပေါ့နော်ဒါမျိုးတွေ့ရပါတယ်တချို့ကလေးတွေမှာတော့ဒီ emotional ဒီ argue ဆိုင်မှုမေတ္တာမရလို့ဖြစ်တဲ့ကလေးတွေကြာလဲသူတို့ကိုယူဆိုင်ပေးမယ်မိဘမေတ္တာလို့တို့မလာလို့ပေးမယ်ဆိုလို့ရှိရင်ပို့ပြီးတော့စားလာနူနီထရီရှိလာလေးလေးပို့ပြီးတော့စားလာတာတွေ့ရမှာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာဒီယောဂမဖြစ်ခင်ပါတော့ဒီကိုလေးစီမတက်တဲ့ပြဿနာနဲ့ဒီအစာကောင်းကောင်းမစားတဲ့ပြဿနာတွေကိုဘယ်လိုကာကွယ်ပေးနိုင်လဲဆရာကြီ
းကာကွယ်နည်းနည်းပိုင်းကြတော့ဒီကတော့နည်းနည်းလေးကျေပြန့်လို့တော့ပေါ့နော်အကြောင်းတွေကမျိုးစုံရှိတယ်ဆိုဥမာကိုဝင်မှာလမ်းမရှိတဲ့ပေါင်မပြည့်တဲ့ကလေးတွေမမွေးလာဘူးဆိုတော့ကဒီကိုဝင်ဆောင်မိခင်ရဲ့မမွေးခင်ကိုဝင်ဆောင်စောက်ချောင်ရှင်ရနေစားတော့နောက်ပိုင်းကြလို့ရှင်တော့ကျွန်တော်တို့ကဒီမှန်ကန်တဲ့ကြွေးမွေးမှုတွေရှိဖို့လိုတယ်မိခင်တို့ကို6လအထိနော်မိခင်တို့တစ်မျိုးလေးတတ်ရမယ် လို့တိုက်တာကိုနည်းနည်းဖြီးပေါ့နော်ဆိုတာမိရင်တို့ဆက်တိုက်ဖို့ကောင်းတယ်ဆောက်လာစားပြီးတော့ကျွန်တော်ကတင်းလျော်တဲ့ဖြည့်ဆွဲအစာလေးစားပြီးတော့တဖြည်းဖြည်းချင်းစားပြီးတော့ကျင့်လုပ်ပြီးကျွေးရမယ်တနည်းကစားပြီးတော့မိသားစုရဲ့သမီးဝိုင်းမှာပါနိုင်တယ်ပေါ့နော်ကျွန်တော်တွေ့နေတာကျွန်တော်လူမျိုးကတခါလေကျတော့အမှန်မှားတာဘယ်လိုလဲဆိုရင်ကလေးဆိုရင်သမီးများများဟင်းနေနေကျွေးရမယ်လို့ယူဆတယ်ပေါ့နော်စီရင်စားနေစားပြီးတော့ဟင်းကတတုံးတတုံးပေါ့တလောက်ဆမ်းလို့မဟုတ်ပါဘူးတကယ်တော့ကလေးကဟင်းကောင်းကောင်းနဲ့မျက်နှာကြည့်ရမှာပို့ပြီးတော့စားတော့မှနည်းနည်းလေးပို့ပြီးတော့ကုန်ကြခံရမယ်ခင်ဗျဆိုတော့ဝယ်စားဆိုတာရာသီဦးနဲ့ကန့်ရင်တော်ပြီမိရင်ချင်းနေချင်းခါရာသီနဲ့ကန့်ရင်ပြီးတာပါပဲဟိုတိတ်ပြီးတော့ကုန်ကြသိမ်းများပြီးတော့တခါလဲဟိုရန်ကြီးပြင်ဆင်ဖို့လည်းမဟုတ်ဘူးပေါ့နော်ဒါပေမဲ့စားတော့ကြတော့ဒီလိုမဟုတ်ဘူးအားရပြေးရတဲ့စားတော့ကစားကိုစားရမှာဟိုဆိုရတဲ့ကြည်ဓာတ်ဖြစ်တဲ့အမြင်တို့ကြောင့်တို့ပြောင်းတို့အဲ့လိုပဲယောဂကဝေစေတဲ့တပ်ဖြစ်တဲ့အင်းကြီးရတို့သီနံတို့အဲ့လိုပဲဖွံ့လို့ကြီးထွားစေတဲ့တပ်ဖြစ်တဲ့အတာငါကြိုက်မှုနွားတို့နော်စသဖြင့်ဒါတွေကိုစုံလင်ညှတာတဲ့အာဟာရဖြစ်အောင်စားဖို့ကြွေးဖို့လိုအပ်ပါတယ်စားမှလည်းကလေးရခေါင်းအောင်စားနိုင်မှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီနောက်ဆုံးအနေနဲ့ဒီကိုလေးချိန်နဲ့အစာတောင်းတဲ့ဒီဆက်ဆက်နေတဲ့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဟိုတချက်ကတော့ဘယ်လိုလဲဆိုတော့မှနှုတ်ထွက်တဲ့ကလေးတွေပေါ့နော်နှုတ်ထွက်တဲ့ကလေးတွေကတော့ကလေးကနှုတ်ဘူးနှုတ်ဘူးကိုဆိုတော့အတိုင်းစားမရှိဆိုနိုင်တယ်အဲကြပို့ပြီးတော့ဝရတယ်ပို့ပြီးတော့တခါလဲထွားတယ်ပေါ့နော်ဒါပေမဲ့ဒီဥစ္စာကတော့တကယ်ကြတော့မကောင်းပေါ့တိတ်ဝရတဲ့ကလေးတွေကတိတ်ဝရတဲ့လူကြီးတွေဖြစ်လာမှာဖြစ်ပါမိခင်တို့ကဒီလိုမဟုတ်ဘူးမိခင်တို့ကတော့သူ့အတိုင်းတာတိုင်းပဲထွက်တယ်နော်သူသူဆုတ်ကျင်တော့လည်းမထွက်ဘူးကျုံမိကလေးတို့တိုက်ပြီးတော့ရံဖွံ့ဖြိုးဝါဖြိုးတဲ့ကလေးလည်းရှိပါတယ်။ဒါပေမဲ့ဝါလုံးလာကြတိတ်မတွေ့ဘူးခင်ဗျ။နောက်ပိုင်းကျတော့မိခင်တို့ကဟို6လနဲ့တစ်နှစ်ကြာမှဆိုမိခင်တို့ကကလေးရဲ့လူအချက်ကအဲ3ပုံ2ပုံပဲပေးနိုင်တော့3ပုံ2ပုံကဖြည့်ဆက်စာနဲ့လိုက်ရပါတယ်။အဲ့လိုပဲတစ်နှစ်နဲ့နှစ်နှစ်ကြာမှဆိုရင်အဲမိခင်တို့ကတစ်ဝက်ပဲပေးနိုင်တဲ့အတွက်တစ်ဝက်ကိုတော့ဖြည့်ဆက်စာနဲ့လိုက်ရပါတယ်။အဲ့တော့အရန်ဝါလုံးလာမဖြစ်ဘူး။ဒါလည်းကောင်းတဲ့ချက်ပါ။ခါလေးကြာကျွန်တော်ကနှုံးမုံတိုက်တဲ့ကလေးတွေတွေ့တယ်။နှုံးမုံဆိုတာတော့တော်မှပျော်ပြီးတော့သူတိုက်ချင်တော့တိုက်လို့ရ။ဒီနှုံးမုံတိုက်တဲ့ကလေးတွေကတချို့ကနှုံးမုံပဲတိုက်ကြတဲ့ခါကျသမီးမစားဘူး။သူကတော့ကြည်လိုက်ဝါဝါချူချူကြီးပဲပေါ့။အဲကြလဲသမီးမစားလို့ဆိုမိဘတွေကဒီ complaint လုပ်တတ်ပါလေ။တကယ်တော့မိခင်တို့လို့မဟုတ်ဘူးတော့မိခင်တို့ကြတော့လဲသူတက်ကြီးလာတာမြတ်သူလိုအပ်တဲ့ဒီ calorie လိုအပ်ချက်ကိုမဖြည့်ဆည်းပေးနိုင်တော့ကလေးကစားကိုစားရတယ်မုံမုံကြတော့သူကကြိုက်တဲ့လောက်တိုက်နေကြိုက်တဲ့လောက်တောက်နေတဲ့အခါကျတော့ဒီမင်းစားခြင်းမှာစားမယ်ပေါ့နော်ဒီချက်လေးကိုတီးဖို့လိုပါတ
ယ်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ပြခဲ့တာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်ကြာတာပတင်းနေ့တိုင်းပုံမှန်ထုတ်လွှင့်ပေးနေပါတယ် VOA American အသံရဲ့ကြာတာပတင်းနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိ line to meter 24 25 30နှစ်တို့ကနေဆက်ပြီးအသံလွှင့်ပေးနေပါတယ်ရှင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်မှမဟုတ်လဲတည်တချင်းလက်ဆောင်တောင်းလို့ရဆိုရင်ဖြင့် email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြောင်းပါရှင်အခုကတော့သတင်းအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ရဲ့အလဲပါဈေးကွက်စီးပွားရေးကျင့်သုံးလာတာနှစ်အစိတ်လောက်ရှိပြီဖြစ်ပေမဲ့မြမပြည်မှာပုဂ္ဂလိကစီးပွားရေးလုပ်ငန်းထွန်ကားဖို့အခက်အခဲရှိနေတာကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားတာကိုနားဆင်ကြည့်ရအောင်ပါရှင်
ဒီကစနစ်ကျင့်သုံးနေဆိုပေမဲ့မြန်မာနိုင်ငံမှာပုဂ္ဂလိကလုပ်ငန်းတွေစီးပွားရေးလုပ်ရတာခက်ခဲကြောင်းသုံးသပ်တဲ့ Doing Business 2014တဘာဘာအစီအကစားထွက်လာပြီးမကြာမီမှာအာဆီယံသုတေသနဌာနရဲ့ ASEAN SME Policy Index ထွက်လာပါတယ်။ဩဂုတ်လနောက်ပိုင်းရောက်တော့ Unlocking the Potential ဆိုတဲ့မြန်မာပြည်ဆိုင်ရာအစီအကစားကို ADB အရှဖွံ့ဖြိုးရေးဘဏ်ကထုတ်ဝေလိုက်ပါတယ်။ဒီစီရင်ခံစားသုံးခုစလုံးမှာတူညီနေတဲ့အချက်ကအသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေမြန်မာပြည်မှာရှင်သန်ကြီးထွားဖို့ခက်ခဲကြောင်းသုံးသပ်ထားတာဖြစ်ပါတယ်။အသေးစားနဲ့အလတ်စားလုပ်ငန်းအထွန်းအားဆုံးနိုင်ငံဟာစင်ကာပူဖြစ်ပြီးမလေးရှားကဒုတိယ၊ထိုင်းနဲ့အင်ဒိုနီးရှားကတတိယ၊ဖိလစ်ပိုင်ကသတုတ္ထ၊ဗီယက်နမ်ကပြင်စမဖြစ်ပါတယ်။ဘရူနိုင်း၊မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားကတော့အာရှဖျားမြနှုံအောက်မှာရှိနေပါတယ်။ ဒီအခြေအနေကိုဩဂုတ်လနောက်ပိုင်းနေပြည်တော်မှာကျင်းပတဲ့အသေးစားလက်စားလုပ်ငန်းကော်မတီအစည်းအဝေးကလည်းအတိအမှတ်ပြုပါတယ်တက်ဆိုင်ရာအာဏာပိုင်ကိုလက်ထိုးရလို့ကုန်ကြမ်းစည်းကြီးမြင့်တာဟာလည်းအသေးစားလက်စားစည်းဝေးလုပ်ငန်းမတိုးတက်နိုင်တဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ
်ဆိုရှယ်လစ်စည်းဝေးကျင့်သုံးခဲ့တဲ့စစ်တပ်ဟာ1988မှာအာဏာသိမ်းပြီးဈေးကွက်စည်းဝေးကျင့်သုံးမယ်လို့ဆိုပါတယ်ဒါပေမဲ့ဈေးကွက်မှာအဓိကကျတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းရှင်သန်ကြီးထွားရေးကိုလစ်လျူရှုထားပြီးစေအုပ်စုအတိုင်းဝိုင်းရဲ့အကျိုးစီးပွားကိုမြှင့်တင်ပါတယ်။ဆိုရှယ်လစ်ခေတ်ကုန်ပိုင်းမှာနိုင်ငံပိုင်စက်မှုလုပ်ငန်း600ရှိခဲ့ပေမဲ့ဈေးကွက်စနစ်ကျင့်သုံးလို့10နှစ်ကျော်ကြာလာတော့နိုင်ငံပိုင်လုပ်ငန်း1200ရှိလာတယ်လို့ယိုရှိဟီရိုကုတိုရဲ့စာရမ်းမှာဖော်ပြပါတယ်။နိုင်ငံပိုင်လုပ်ငန်းများလေလေသက်ဆိုင်ရာဝန်ကြီးဌာနတွေအလွဲသုံးစားလုပ်လို့ကောင်းလေလေဖြစ်နေပါတယ်။ပုဂ္ဂလိကလုပ်ငန်းကိုမြေတောင်မြောက်ပေးရမယ့်အချိန်မှာစေဆူရအာနာပြပြီးဆွေမျိုးသားချင်းနဲ့ခရိုနီကိုသာဦးစားပေးတာမို့လုပ်ငန်းအများစုဟာမကြီးထွားနိုင်ပဲဖြစ်နေပါတယ
်မဆလာခင်26နှစ်နဲ့စေဆူရခင်23နှစ်မှာတည်ထောင်ခဲ့တဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကပိုင်လုပ်တဲ့အခါမှာစေအုပ်စုပိုင်စီးပွားရေးလုပ်ငန်းနဲ့ခရိုနီအတိုင်းအဝိုင်းလက်ထဲရောက်သွားပါတယ်ဘူချုံမှုကြီးတွေနဲ့နှီးဆက်ရင်နှီးဆက်တယ်လို့စီးပွားရေးအကျိုးအမြတ်ခံစားကြရပါတယ်ရုရှားနိုင်ငံမှာဆိုရှယ်လစ်ကိကုံတဲ့အခါကလေးကြီးတထေးတစုပေါ်ထွက်လာသလိုမြန်မာပြည်မှာလည်းဆိုရှယ်လစ်ကနေကုန်းချုပ်တဲ့အခါကလေးကြီးဗိုလ်ချုပ်နဲ့ခရိုနီတွေပေါ်ထွက်လာပါတယ်။ဒါကြောင့်ကောင်းရောင်းကောင်းွယ်ပုံမှန်လုပ်ဖို့ခက်ခဲနေပါတယ်။စီးပွားရေးလမ်းစဉ်မှန်ကန်ဖို့စီးပွားရေးတည်ငြိမ်ဖို့တရားဥပဒေခိုင်မာဖို့သိတာမြင်တာဖို့အလုပ်သမားကျွမ်းကျင်ဖို့အခြေခံအဆောက်အအုံကောင်းမွန်ဖို့စစ်အစိုးရက23နှစ်မှာမလုံဆောင်နိုင်ခဲ့တာထင်ရှားနေပါတယ်။
ရေရှည်စီးပွားရေးထုတ်တက်ဖို့နဲ့ဆင်းရဲမှုနယ်ပါးရေးအတွက်ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်သန်ကြီးထွားဖို့အရေးကြီးတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလုပ်ငန်းရှင်သန်ဖို့မြန်မာပြည်မှာအခက်ဆုံးဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့ Doing Business 2014မှာဖော်ပြပါတယ်။စီးပွားရေးလုပ်ငန်းစတင်မှတည်တဲ့အခါ189နိုင်ငံမှာမြန်မာကအခက်ဆုံးဖြစ်နေပါတယ်။မလေးရှားမှာ6ရက်နဲ့လုပ်ငန်းစလုပ်နိုင်ပေမဲ့မြန်မာမှာ82ရက်၊လာအိုမှာ62ရက်ကြာတယ်လို့ဖော်ပြပါတယ်။လုပ်ငန်းအတွက်ငွေချေးတဲ့အခါမှာလည်းမြန်မာပြည်မှာအခက်ဆုံးဖြစ်ပြီးမလေးရှားမှာအလွယ်ဆုံးဖြစ်ပါတယ်။သွင်းကုန်ပို့ကုန်မှာအာဆီယံပြင်းမြနှုံတဲ့မြန်မာကပို့ပြီးကြာနေပါတယ်။ရုံးလုံနီးလုံထုံအဆင့်ဆင့်မှာကြန့်ကြာနေတာကိုလက်ထိုးပြီးကြော်လွှားရတဲ့အတွက်လုပ်ငန်းရှင်တွေအကုန်အကျပူများလာပါတယ
်။စီးပွားရေးမှာအငင်းပွားကြပြီးအမှုဖြစ်ရင်တရားရုံးကမှန်ကန်စွာအလင်းအမြန်ဖြည့်ဖြင်းပေးဖို့လိုပါတယ်။တဘောတူချက်ဖောက်ချက်ရင်တရားရုံးကိုအာကိုနိုင်မှစီးပွားရေးလုပ်နိုင်ပါလိမ့်မယ်။ဒီနေရာမှာလဲမြန်မာပြည်ဟာအညံ့ဆုံးပဲလို့ကမ္ဘာ့ဘဏ်အစိုးရကစာမှာဖော်ပြပါတယ်။ငွေပေးချေဖို့ပြက်ကွက်မှုကိုတရားစွရင်3နှစ်ကျော်ကြာနိုင်ပြီးအစဉ်ပေါင်း45ဆင့်ကျော်လွှားရပါလိမ့်မယ်။ကုန်ကြမ်းစည်းကရက်စရာရှိတဲ့ငွေရဲ့90ရာခိုင်နှုန်းဖြစ်နေလို့ငွေကုန်လူပန်းဖြစ်နေပါတယ်။တရားမဆွဲဘဲရက်တလောက်တောင်းယူတာကမှတရားလိုအတွက်တွက်ချေခဲ့တယ်လို့ဖြစ်နေပါတယ်။စီးပွားရေးလုပ်ရမှာကြုံတွေ့ရတဲ့အကြီးဆုံးပြဿနာတွေကို World Economics Forum ကစာရင်းလုပ်တဲ့အခါမှာငွေချေးနိုင်မှု policy ပြောင်းလဲမှုအခရီးလိုက်စားမှုနဲ့ကြွကျင်လုပ်သားရှားဖို့မှုစတာတွေကိုအဓိကပြဿနာအဖြစ်ဖော်ပြပါတယ်။မြမပုဂ္ဂလိကလုပ်ငန်းနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုကြည့်ရတာတခုမှအားရစရာမရှိပါဘူး။ဒါလို့အခက်အခဲတွေရှိပေမဲ့တရုတ်လုပ်ငန်းရှင်တွေကတော့သူနည်းသူဟာနဲ့အလုပ်ဖြစ်နေပုံရပါတယ်။စီအိုစုခရိုနီနဲ့တရုတ်လုပ်ငန်းရှင်တွေသာစီးပွားရေးအဆင်ပြေကြပြီးတာမန်ပုဂ္ဂလိကလုပ်ငန်းတွေဟာရှင်သန်ကြီးထွားဖို့ခက်ခဲနေပုံရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတခါတော့ဒီညနေအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ရတော့မှာပါဒီသတင်းမှာပါဝင်တာကတော့နိုင်ငံသားဖြစ်ခွင့်ရတဲ့မွတ်စလင်တွေဘွားတွေကိုနိုင်ငံသားကပ်ပေးတဲ့သတင်းနဲ့မွန်ပြည်သစ်ပါတီအဖွဲ့ရဲ့တွေ့ဆုံမှုမှာတနင်္လာရီတိုင်းကမိတ်ဒေတာမှာဖြစ်ပွားခဲ့တဲ့စီးရေပြဿနာတွေကိုဖြေရှင်းပေးဖို့နိုင်ငံတော်သမ္မတကြီးကိုတင်ပြတဲ့သတင်းတွေပါဝင်ပါတယ်ထိုင်းအခြေစိုက် BNI တော်သားတွေကတင်ပြထားပါတယ်ရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNI တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မွတ်စလင်တွေဘွားတွေကိုနိုင်ငံသားကပ်ပေးတန်းချိန်ပွဲကိုတက်ရောက်ခဲ့တဲ့စခိုင်းပြည်နယ်ဝန်ကြီးချုပ်ကိုမြေပုံမျိုးခံတွေကနေအတန်တိတ်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။တင်းနှာရီတိုင်းမြေဒေသမှာဖြစ်ပွားခဲ့တဲ့စီးရီးပြဿနာတွေကိုဖြေရှင်းဖို့မွန်ပြည်နယ်ဝန်ကြီးချုပ်ကနေတဆင့်နိုင်ငံတော်သမ္မတကိုတင်ပြဖို့မွန်ပြည်သက်ပါတီဘက်ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့AZGMSF ကနယ်စည်းမချဆရာဝန်အဖွဲ့တွေရောက်လာမဲ့အပေါ်ကိုရခိုင်ပြည်သူတွေကဘလို့မြင်ပါလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်မြေပုံမြို့နယ်မှာနိုင်ငံသားဖြစ်ခွင့်ရတဲ့မွတ်စလင်တွေဘွား40ကျော်ကိုနိုင်ငံသားကပ်ပေးပြီးစံချိန်ပွဲကိုတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကိုမြေပုံမြို့ခံတွေကနေအတန်တိတ်ဆန္ဒထုတ်ဖော်ကြပါတယ်စက်တင်ဘာလ22ရက်နေ့မှာမြေပုံမြို့ခံတွေကနေအိမ်တကားတွေဈေးဆိုင်တွေကိုပိတ်ပြီးအပြင်မထွက်ပဲနေအိမ်ထဲမှာနေကြသလိုတန်ကားတော်တွေလည်းစွန့်ခံမထွက်ပဲအတန်တိတ်ကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ကြတယ်လို့မြေပုံမြို့ကဦးစင်ဓမ္မတိဟာကပြောပါတယ်နိုင်ငံသားဖြစ်ခွင့်ရတဲ့သူတွေနဲ့နိုင်ငံသားဖြစ်ခွင့်မရှိတဲ့သူတွေကိုအသေးအချာခွဲခြားထားဖို့လိုတယ်လို့မြို့ခံတွေကပြောဆိုနေကြပေမဲ့အစိုးရအနေနဲ့လက်တလုံးမှာခွဲခြားထားဖို့အစီအစဉ်မရှိသေးဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့သတင်းထုတ်ပြန်ရေးနဲ့မှတ်တမ်းပြုစုရေး Sub Committee ဥက္ကဋ္ဌဦးလသိန်းကပြောဆိုထားပါတယ
်မြို့ပြည်နယ်အစိုးရအဖွဲ့နဲ့မွန်ပြည်သက်ပါတီတို့ရဲ့တွေ့ဆုံမှုမှာမွန်ပြည်သက်ပါတီဘက်ကနေတနင်္သာရီတိုင်းဒေသကြီးမြစ်ဒေသမှာဖြစ်ပွားခဲ့တဲ့စစ်ရေးပြဿနာတွေကိုဖြေရှင်းပေးဖို့ပြည်နယ်ဝန်ကြီးချုပ်ကနေတဆင့်နိုင်ငံတော်ဓမ္မရကြီးကိုတောင်းဆိုခဲ့တယ်လို့ဖွံ့ဖြိုးရေးတာဝန်ခံဒုဗိုလ်မှူးကြီးအန်ဆတ်ချန်းကပြောပါတယ်စက်တင်ဘာလ22ရက်နေ့မွန်ပြည်နယ်ဆွေရယုံခမ်းမမှာတွေ့ဆုံခဲ့တဲ့ဆွေးနွေးပွဲမှာမြစ်ဒေသမှာမွန်ပြည်သက်ပါတီအတွက်တပ်တည်ကိစ္စအပါအဝင်ဆက်ဆံရေးယုံဖွေးလင်းမဲ့ကိစ္စတင်းစည်းထားတဲ့လက်နက်ပြန်လည်ပေးအပ်ဖို့ကိစ္စရပ်တွေဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့2013ခုနှစ်ဇူလိုင်လမှာထိုင်းမြန်မာနယ်စပ်ဖြစ်တဲ့ပရာချုတ်ခရီခန်ခရီယာမှာရှိတဲ့သူ့မင်္ဂလာကြီးရွာမွန်ပြည်သက်ပါတီတပ်စခန်းကိုမြန်မာဆိုရဘက်ကနေတိုက်ခတ်ခဲ့တဲ့အတွက်တပ်သားနှစ်ဦးကြာဆုံးခဲ့ပြီးလက်နက်တွေသိမ်းဆည်းခြင်းခံခဲ့ရပါတယ်။ဒီဖြစ်စဉ်တွေကိုဖြေရှင်းပေးဖို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ကနေတဆင့်နိုင်ငံတော်သမ္မတကြီးစီတင်ပြထားတယ်လို့လည်းမွန်ပြည်သက်ပါတီဘက်ကပြောပါတယ်။
ဒုတိယအကြိမ်များကိုကျင်းပတဲ့အမျိုးသမီးငြိမ်းချမ်းရေးဖိုရမ်ကနေအမျိုးသမီးငြိမ်းချမ်းရေးစုကိုကရင်အမျိုးသားအစည်းအရုံးခင်ယူဒုတိယဥက္ကဋ္ဌနော်စီဖိုရာစိန်နဲ့ရခိုင်ပြည်လူမျိုးရေးပါတီဗဟုအလုံမှုဆောင်ကော်မတီဝင်စောမြရာဇာလင်းတို့ကိုပေးအပ်ခဲ့ပါတယ်စက်တင်ဘာလ20ရက်နေ့ကရန်ကုန်မြို့ Excel Tower Hotel မှာကျင်းပခဲ့တဲ့အမျိုးသမီးဖိုရမ်အခမ်းအနားမှာပေးအပ်ခဲ့တာပါဒါအပြင်နိုင်ငံရေးအကျဉ်းသားဟောင်းအမျိုးသမီး၄ဦးဖြစ်တဲ့လက်ပတောင်းကျင်းနီစီမံကိန်းရဆိုင်စန္ဒပြခဲ့သူနော်အုံးလမိတ်ချီလာမြို့ပြည်သူအကျိုးဆောင်ကွန်ရက်ရေးရာတာဝန်ခံတော်မြင့်မြင့်အေး NDF ပါတီကတော်ပေါက်ကြနိုင်ငံရေးအကျဉ်းသားမိသားစုများအကျိုးဆောင်ရွက်နေတဲ့ဒေါ်ခင်မိမိခိုင်တို့ကိုလည်းဂုဏ်ပြုစုတွေပေးအပ်ခဲ့ပါတယ်
ကရင်မြူရာစီယုံ KNU တပ်ဖွဲ့ဝင်သူဖြစ်တဲ့တတ်တာစောတန်တို့23နှစ်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ကရင်နယ်ခြားစောက်တပ်တွေကနေအထူးစုံစမ်းရေးကော်မရှင်တရက်ကိုစက်တင်ဘာလ23ရက်နေ့မှာဖွဲ့စည်းပြီးစုံစမ်းသွားမှာဖြစ်ပါတယ်။ KNU တပ်သားစောတန်တို့ဟာပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့ကကရင်နယ်ခြားစောက်တပ်အမှတ်3/22ရဲ့ဖမ်းဆီးစစ်ဆေးခြင်းကိုခံရပြီးပျောက်ဆုံးရာကနေစက်တင်ဘာလ22ရက်နေ့တောင်ရင်မြစ်ကမ်းတစ်ပေးမှာအလောင်းကိုရှာဖွေတွေ့ရှိတော့မှအသက်ခံရမှန်းသိရတယ်လို့ KNU ဘက်ကပြောပါတယ်။ဒီဖြစ်စဉ်တွေကြောင့်နှစ်ဖက်ဖွဲ့ဆက်ဆံရေးထိခိုက်မှာမလို့လားလို့နေချာစောက်တပ်ဘဟုအကြံပေးဘူမူကြီးသွန်းလှိုင်ကိုစုံစမ်းစစ်ဆေးရေးအဖွဲ့ဥက္ကဋ္ဌဘူမူကြီးစောဖာနွီးကိုဒုဥက္ကဋ္ဌနဲ့ကရင်နေချာစောက်တပ်များအထွေထွေသွင်းရင်းမှုဘူမူကြီးစောချစ်သူကအထွေထွေသွင်းရင်းမှုဖြင့်အထူးစုံစမ်းရေးကော်မရှင်တရကိုဖွဲ့စည်းခဲ့ပါတယ်။ KNU အနေနဲ့နေချာစောက်တပ်ကနေအခုလိုစုံစမ်းပေါ်ထုတ်ဖို့ကြိုးပမ်းချက်ကိုကြိုဆိုခဲ့တယ်လို့အဖြစ်မှန်သိရှိအောင်လှုပ်ဆောင်ဖို့တွဲဖက်ထွေထွေသွင်းရင်းမှုတဲ့ဘဒုတော်တီကတိုက်တွန်းပြောကြားခဲ့ပါတယ်။
ကချင်ပြည်နယ်ကားမိုင်းမြို့နယ်ကကချင်လူမျိုးရေးအဖွဲ့ KNO ကော်ရီတိုက်နယ်ဒုအုပ်ချုပ်ရေးမှူးမရန်လာခေါင်နဲ့တပ်သား2ဦးကိုကားမိုင်းဗျူဟာကုန်းကအစိုးရတပ်တွေကနေစက်တင်ဘာလ22ရက်နေ့မှာဖမ်းဆီးလိုက်ပါတယ် KNO အဖွဲ့ဝင်3ဦးကိုအခွန်ကောက်ခံမှုနဲ့ဖမ်းဆီးတာဖြစ်တယ်လို့ဒေသခံတွေကယူဆနေကြပါတယ်ကားမိုင်းဒေသမှာငရှင်ဖမ်းသမားများထံကနေအခွန်ငွေကောက်ခံနေချိန်မှာဖမ်းဆီးခံခဲ့ရတယ်လို့ယူဆကြပေမဲ့ KNO အနေနဲ့တော့အခုလိုအဖွဲ့ဝင်တွေဖမ်းဆီးခံရတဲ့ကိစ္စဟာတိကျတဲ့အဖြေမဟုတ်ဘူးလို့ပဋိပက္ခညီနိုင်ရေးအဖွဲ့ဝင်အရာရှိနော်ဘူးကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ ရခိုင်ပြည်နယ်အတွင်းမှာလုပ်ငန်းရပ်ဆိုင်ထားရတဲ့ AZGMSF ကနယ်စည်းမခြားဆရာဝန်အဖွဲ့တွေဟာလုပ်ငန်းတွေပြန်လည်စတင်ဖို့အတွက်ပြည်ထောင်စုကျန်းမာရေးဝန်ကြီးဌာနနဲ့နေပြည်တော်မှာနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။အခုလိုမျိုးနယ်စည်းမခြားဆရာဝန်အဖွဲ့တွေရောက်လာမဲ့အပေါ်ရခိုင်ပြည်သူတွေကဘလို့မြင်ပါသလဲ။စေဝါကူတာမှုတွေအပေါ်ရခိုင်ဒေသခံတွေကဘလို့ကန့်သတ်မှုတွေဆွေးနွေးခဲ့ပါသလဲဆိုတာကိုမောင်အေးကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
နေစင်မချဆရာဝန်များဖွဲ့ရခိုင်ပြည်နယ်ကိုပြန်လည်ဝင်ရောက်လာမြက်ပေါ်စေကံထိန်သိင်းရင်နဲ့ကုညင်ဆုံးချောက်ရဲ့ရဟန်းတော်များဖွဲ့ဥက္ကဋ္ဌဦးစံတော်ဘာသာကသူ့အမြင်ကိုအခုလိုပြောပါတယ်
။ PZG တို့ MSF တို့သူတို့ကမောင်းတော်ဖက်မှရောက်နေတာစစ်ပေါင်းများစွာကြာပြီးသူတို့ကတက်တက်ခွေးချားပြီးတော့လုံနေတဲ့အဖွဲ့လေးဖြစ်ပါတယ်။တကယ်လို့သူတို့ပြန်ဝင်လာမယ်ဆိုတော့ဟဲ့တင်္ဂါတွေရောပြည်သူတွေရောသဘောလေးမတူဘူးအလိုလေးမရှိဘူး
။MSF အဖွဲ့ဟာရခိုင်ပြည်နယ်အတွင်းကျင်းမာရဲ့အကူအညီပေးရမှာရခိုင်ပြည်သူတွေကကန့်ကွက်ဆန္ဒပြမှုတွေကြောင့် BK တွေ၌ကရခိုင်ပြည်နယ်ကထွက်သွားခဲ့ရတာဖြစ်ပါတယ်စက်တံဘာလ19ရက်နေ့က MSF ဖွဲ့မြန်မာနိုင်ငံဆိုင်ရာဒုတိယဌာနကိုယ်စားလှယ်ဆိုင်မွန်လာစိုက်တွေမြို့ကိုရောက်ရှိလာပြီးအရေးပေါ်ဗဟိုပုတ်ဆက်ညှိနှိုင်းရေးကော်မတီ ECC နဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီတွေ့ဆုံပွဲမှာမြို့မီမြို့ဖတ်တွေဖက်ကပြောဆိုခဲ့တာတွေကိုမြို့မီမြို့ဖတ်တို့ဖြစ်သူဥစာပွင့်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
အဲ့ဒီနေ့ကတော့မိတ်ဆက်တဲ့သဘောလောက်ပါပြောဆိုချက်တွေကတော့အရင်ကနိုင်ငံရေးကိစ္စတွေမှာဝေမရှုံနဲ့နောက်တစ်ခါမညီမညှပ်မလုပ်နဲ့ဥပမာစေဝါအစ်တွေလာပြီးစမ်းသပ်တာမျိုးနောက်တစ်ခါကြားမရေးဆိုရင်လဲဂျာဝန်လက်မှတ်ရစလူတွေကိုလာပြီးစမ်းသပ်တာမျိုးစေကူတာမှုလုပ်မယ်ဆိုရင်မြန်မာနိုင်ငံမှာဆိုရင်မြန်မာနိုင်ငံစေကောင်စီကလက်မှတ်ရဖို့လူတယ်ဒူနာပြုတ်ဆိုရင်လည်းဒူနာပြုတ်ကော်မတီကခွင့်ပြုချက်လက်မှတ်လိုတယ်အဲ့ဒီလက်မှတ်မရဘဲမလုပ်ရဆိုတာတွေဆွေးနွေးခဲ့ပါတယ
်ဒီတစ်ခေါက်ရခိုင်ပြည်နယ်ကိုဝင်လာတဲ့အခါ MSN နေနဲ့လုပ်ငန်းတွေကိုပွင့်လင်းမြင်သာမှုရှိပြီးရခိုင်ပြည်သူတို့ရဲ့ဆန္ဒအတိုင်းလှုပ်ဆောင်ပေးလို့ ECC တွဲဆောင်ွက်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်ဦးနဲ့ MS ဒုတိယဌာနကိုယ်စားလှယ်ကပြောဆိုတော့ပါတယ် MSN အဖွဲ့ရဲ့လက်တော်လုပ်ငန်းအခြေအနေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရတည်နှက်မှတ်တမ်းပြုစုရေးဆက်ကော်မတီဥက္ကဋ္ဌဦးလှသိန်းကအခုလိုပြောပါတယ်
MS ကကွန်ဂရက်ဒီဗလော့ကလာပြီးတော့ဒီမှာရိုးမင်းမျိုးဖတ်တွေနဲ့တွေ့သွားတယ်လေ
အဲ့ဒါလည်းသူတို့လုပ်ငန်းတွေစဖို့ကြည့်ရုံညမ်းစနဲ့ကျမ်းမာရေးဝန်ကြီးဌာနထုတ်တဲ့နယ်မှုစာရှင်လာမှာနှစ်နိုင်သက်တမ်းဖြစ်ပြီးအဲ့ဒီသက်တမ်းတွင်ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံမှာငါးဖျား AIDS TB ရောဂါနဲ့မိခင်လန်ကလေးဆုံးရှောက်ရွက်အတွက်အမေရိကန်ဒေါ်လာ29သန်းကျော်အသုံးပြုဖို့စီစဉ်ထားတယ်လို့သိရပါတယ်
။ဆက်ပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ကရင်မျိုးသားအစည်းအရုံး KNU တို့ကြားတပ်ပေါင်းစုတိဆောက်ရေးနဲ့နိုင်ငံရေးအရမတူညီကွဲပြားတဲ့အမြင်တွေညှိနှိုင်းဖို့စက်တင်ဘာလအတွင်းမှာအပြန်အလှန်စာပို့ပြီးဆွေးနွေးခဲ့ကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကွဲပြားတဲ့အမြင်တွေညှိနှိုင်းဖို့ဘာတွေများရေးသားထားပါသလဲ။ညီညွတ်ရေးအတွက်ဘလို့အမြင်ရှိပါသလဲဆိုတာကိုမင်းအားကောင်းရွတ်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ကချင်လွတ်လပ်ရေးအဖွဲ့ KIO ဥထဦးဆောင်ဟရာနဲ့ပြပုတ်ထားတဲ့အစားအကရင်မျိုးသားစီယုံဥထမူသူစီဖိုးကစက်တင်ဘာ20ရက်နေ့ရက်စွဲနဲ့အကြောင်းပြန်ကြခဲ့ပြီးတပ်ပေါင်းစုတိဆောက်နိုင်ရေးပေါ် KNU ကအလေးထားပေးမယ်။အရင်နိုင်ငံရေးကံကြမ္မာကိုတဦးတယောက်တဖွဲ့လက်အောက်ကိုဝါကွက်အပ်နေမှုမရှိကြောင်းတုတ်ပြန်ရေးသားဖော်ပြထားပါတယ်။တိဆောက်ပြီးခဲ့တဲ့ KNU ဘိုးအလုံးမှုဆောင်ကော်မတီစည်းဝေးမှာလည်းတင်သွင်းဖတ်ကြားခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့များကြားမဟာမိတ်ဆက်ဆံရေးအရပြပုတ်ခြင်းဖြစ်တယ်လို့ KNU ဒုဥထနော်စီဖိုးရာစိန်ကအခုလိုဒီပြုတ်ပြောပါရယ
်။အတူတူကြည့်ရှာတာမရှိပါဘူး။အဲ့ဒါကတော့ဟောဆအဖွဲအစေးတွေအတိတ်တွေအဲ့ဒါမှမင်းအဖွဲစေးတွေကတော့ဒီအဖွဲနဲ့တစ်ဖွဲဟက်ဆယ်မှုကတော့ဟက်ဆယ်လက်ရှိတယ
်။ကချင်လွတ်လပ်ရေးအဖွဲ KIO ကနေပြီးဒီဆာဝစက်တင်ဘာ15ရက်နေ့ရက်စွဲနဲ့ဥစွာပေးပို့ခဲ့ပြီးပေးပို့စာမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညီညွတ်မှုရှိပါကအစိုးရအနေနဲ့တိုင်းရင်းသားတွေလူလာတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးကိုရှေ့ရှုတဲ့နိုင်ငံရေးဆွေးနွေးပွဲကိုရှောင်လွှဲလို့ရနိုင်မှာမဟုတ်ဘူးလို့ဖော်ပြထားပါတယ်။ဒါကြောင့်လဲ KIO ဘဟုအနေနဲ့တိုင်းရင်းသားပုံအကျိုးစီးပွားအတွက်စုစည်းညီညွတ်မှုနဲ့ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုတည်ဆောက်ဖို့သဘောထားရှိကြောင်းလဲဆက်လက်ဖော်ပြထားပါတယ်။ဒီကချင်အဖွဲ့ရဲ့ပေးပို့စာပေါ် KIO နိုင်ငံသားရေးဌာနကိုမေးမြန်းခဲ့ရမှာတော့အဖွဲ့ခေါင်းဆောင်တွေရဲ့အသွင်းအရေးကိစ္စဖြစ်တာကြောင့်မသိရှိဘူးလို့နိုင်ငံသားရေးဌာနဒုတာဝန်ခံ KIO ဘဟုကော်မတီဝင်ဘုံမှုကြီး James Lonong ကပြောပါတယ်။ဒီဖြစ်စဉ်အတွက်လိုင်းစာဌာနချုပ်မှရှိတဲ့ KIO ထိတ်တန့်ခေါင်းဆောင်တွေကိုဆက်လက်မေးမြန်းခဲ့ရမှာလဲဖြေကြားဖို့ညှင်းဆန်ခဲ့ကြပါတယ်။ဒီလိုကရင်မျိုးသားစည်းရုံး KNU နဲ့ကချင်လွတ်လပ်ရေးအဖွဲ့ KNO တို့ကြားညှိနှိုင်းမှုဟာ UNFC ညီလာခံကနေ KNU ကိုယ်စားလှယ်တွေထွက်ခွာခဲ့ကြတဲ့နောက်ပိုင်းနဲ့ UNFC အဖွဲ့ဝင်ဖြစ်မှုဟာနေ KNU ယာယီဆိုင်ငံ့ထားတဲ့နောက်မှာပေါ်ထွက်လာတဲ့ညှိနှိုင်းမှုဖြစ်ပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြေပုံမြို့နယ်မှာနိုင်ငံသားဖြစ်ခွင့်ရတဲ့မွတ်စလင်နယ်ဖွားတွေကိုနိုင်ငံသားကပ်ပြီးကျန်းကျိန်ပွဲကိုတက်ရောက်ခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုမြေပုံမြို့ခံတွေကနေအတန်တိတ်ဆန္ဒထုတ်ဖော်ကြပါတယ်။မွန်ပြည်နယ်အစိုးရအဖွဲ့နဲ့မွန်ပြည်သက်ပါတီအဖွဲ့တို့ရဲ့တွေ့ဆုံမှုမှာတနင်္သာရီတိုင်းမြိတ်ဒေသမှာဖြစ်ပွားခဲ့တဲ့စီးရီးပြဿနာတွေကိုဖြေရှင်းပေးဖို့ပြည်နယ်ဝန်ကြီးချုပ်ကနေတဆင့်နိုင်ငံတော်သမ္မတကြီးကိုတင်ပြဖို့မွန်ပြည်သက်ပါတီကနေတောင်းဆိုခဲ့ပါတယ်။
တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
BNI အဖွဲ့သားတွေတင်ဆက်ခဲ့တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာပါ။ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး VOA ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်နိုင်ပါတယ်။ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့0932312555လေးဖြစ်ပါတယ်။စရိုက်ကနေဆက်သွယ်လို့ရင်တော့ View American တန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။ View A ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00အထိလိုင်းတိုမီတာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါရှင်။VOA ရဲ့ကြာတာပရင်းနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးလို့မှာပါအခုကြန့်ရှိနေတဲ့အချိန်တွင်းမှာတော့တည်တင်းအချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါမယ်ရှင
်ဆီးရီးယားအရှေ့မြောက်ပိုင်းကရေနံသက်ဆင်တဲ့ဆက်ယုံဒီယုံကိုအမေရိကန်ဥဆောင်တဲ့မာမေးအဖွဲ့ကလေကြောင်းအတိုက်ခတ်ရမှာစစ်သွေးကြ14ယောက်နဲ့အရသာ5ဦးသေဆုံးသွားတယ်လို့ဆီးရီးယားအရေးစောင့်ကြည့်သူတွေကပြောပါတယ်ဒီရအဲဇော်ဒေတာကိုညဘက်မှာလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ဗြိတိန်ခြေဆိုင်စီးရီးယားလူ့ကွင်းစောင့်ကြည့်ရေးအဖွဲ့ကကြာတာပရင်းနေ့ဒီကနေ့မှာပြောဆိုလိုက်ပါတယ်။အီရန်သမ္မတဟက်ဆန်ရိုဟန်နီအနေနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာဒီနေ့မိန့်ခွန်းပြောကြားရမှာအစ္စလာမ်အစွန်းရောက် IS အဖွဲ့ချင်းကြမှုနဲ့လက်ရှိနျူကလ িয়ার ရေးဆွေးနွေးပွဲတွေအပေါ်အထူးအာရုံစိုက်ပြောဖို့လာလာရှိပါတယ်။တကယ်တော့သမ္မတရိုဟန်နီအနေနဲ့အမေရိကန်ဦးဆောင်တဲ့တပ်တွေကအစ္စလာမ်အစွန်းရောက်ISIS အဖွဲ့ကိုလေကြောင်းတိုက်ခိုက်မှုနဲ့စပီးဆစ်ဆင်လာတဲ့အပေါ်အပြင်းထန်ဝေဖန်လာခဲ့တာပါသူကစီးရစစ်သေးကြပြဿနာတွေကိုဖြေရှင်းလို့မရဘူးလို့ပြောခဲ့ပါတယ်ပြင်သစ်တိုက်လေရင်ကအီရတ်နိုင်ငံထဲမှာရှိတဲ့ IS စစ်သေးကြတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းပြင်သစ်ကပြောပါတယ်အီရတ်နိုင်ငံကစစ်သေးကြတွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့မာမေးတပ်ဖွဲ့နဲ့အကူလအစောပိုင်းမှာပြင်သစ်ကစတင်ပူးပေါင်းဆောင်ရွက်ခဲ့တာပါဒီတော့တွင်ပြင်သစ်သမ္မတဖရန်ဆွာအော်လန်ကကာကွယ်ရေးကောင်စီရေးပေါ်စီဝေးကျင်းပဖို့စီစဉ်ခဲ့ပါတယ်ပြင်သစ်နိုင်ငံသားတောင်တက်သမားတယောက်ကို IS နဲ့ဆက်နွယ်နေတဲ့အယ်ဂျီးရီးယားနိုင်ငံသားကစစ်သေးကြအုပ်စုအစုကခေါင်းဖြတ်ကွပ်မြက်လိုက်ပြီးတဲ့နောက်သမ္မတကအခုလိုအစည်းအဝေးခေါ်ယူခဲ့တာပါအီဘိုလာရောဂါကူးစက်ပြန့်နှံ့မှုတာစီယေကျိုးပန်းတဲ့အနေနဲ့နောက်ထပ်ခရိုင်သုံးခုကိုလူဝင်လူထွက်မရှိစေဘဲတရားခွဲထားဖို့စီယာရာလီယွန်းအစိုးရကအမိန့်ထုတ်လိုက်ပါတယ်နိုင်ငံမြောက်ပိုင်းကဖို့လိုကိုနဲ့ဘွန်ဘလီနိုင်ငံတောင်ပိုင်းကမိုရန်ဘာခရိုင်တွေကိုအခုလိုတရားခွဲထွက်လိုက်တာဟာအဲ့ဒီဒေသကလူတွေအတွက်အခက်အခဲဖြစ်စေနိုင်ပေမဲ့တခြားသူအမြောက်များရဲ့ဘဝပိုအရေးကြီးနေတယ်လို့သမရအာနက်စ်ပိုင်ကပုံတဦးနေမှာပြောခဲ့ပါတယ်မြန်မာစစ်တပ်ကကလေးစစ်သား109ယောက်ကိုတပ်ထဲကထွက်ခွင့်ပြုလိုက်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ကလေးစစ်သားစုဆောင်းသုံးပြုရရဲ့ဆိုင်ဖို့လွန်ခဲ့တဲ့နှစ်နှစ်မှာအစိုးရကသဘောတူထားပြီးတဲ့ကဆိုရင်အရေးအတွက်အများဆုံးထွက်ခွင့်ပြုလိုက်တာပါဒီလိုလုပ်တာမြန်မာစစ်တပ်ဟာကလေးစစ်သားစုဆောင်းသုံးပြုမှုကိုရဆိုင်ရေးကြိုးပမ်းချက်တွေပေါ်အလေးနဲ့ရှိတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်
တဲ့ရင်အချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့ Gardis Bainan ဖြစ်ပါတယ် VO American အတန်မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိအစီအစဉ်တွေကိုတော့ပထမနာရီဘက်ကိုလိုင်းတိုမီတာ3240 48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒုတိယပိုင်းနာရီဘက်အစီအစဉ်တွေကိုတော့လိုင်းတိုမီတာ3240 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ရှိပါရစေ။ကျွန်မကတော့နန်းလောပ
This program has come to you from the Voice of America, Washington.